Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရှင်များရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေပြီးတော့2019ခုနှစ်စက်တင်ဘာလ22ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မူကကျမစုမမရှင
်မင်္ဂလာညချမ်းပါတော်တာရှင်များရှင်ဒီကနေ့ညပိုင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနင်္ဂလာလို့တင်ပြမှာပါဆော်ရီအာရေဗျာနိုင်ငံနဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE တို့ကိုအမေရိကန်ကစစ်အာဏာလေးကြောင်းကာကွယ်ရေးစနစ်တွေထပ်ပြီးပေးပို့ဆီလွတ်သွားမယ်လို့ပင်တဂွန်စစ်တမ်းနာချုပ်ကမနေ့တောက်ကြနေ့ညမှာပြောပါတယ်ပြည်သက်သမ္မတအမန်နျူအယ်မက်ခရွန်အစိုးရလက်ထက်မှာလူမှုရေးနဲ့စီးပွားရေးမငြိမ်မြမှုတွေကြောင်းဆိုပြီးပေါ်ပေါက်ခဲ့တဲ့အဝါရောင်အင်ဂျင်ဘုတ်အလုံရှားမှုတွေတကြော့ပြန်ပေါ်ပေါက်လာပါတယ်ဥရုယာတီဖောက်ပြန်မှုဟာတကမ္ဘာလုံးနဲ့သက်ဆိုင်တဲ့အရေးပေါ်အခြေအနေတရားဖြစ်လာပြီလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနဲ့တဝန်လာမှာတတိပေးထားပါတယ်။ဒီလိုသတင်းတွေကိုကြားမှာပါမဆုံမ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းတော်တော်ရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းလှော်တွေကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ညီနောင်မဟာမိတ်မြောက်ပိုင်းအဖွဲ့၃ဘွဲ့ကအပြစ်ရဲ့ကြေညာလိုက်ပြီးတဲ့အချိန်မှာပဲရခိုင်ပြည်နယ်ဘူးစီတောင်မြို့နယ်ကစစ်တပ်တပ်မဌာနချုပ်ကိုရခိုင်လက်နက်ကိုင်တပ်ဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တယ်လို့တပ်မတော်ဘက်ကပြောပါတယ
်။စစ်ဌာနချုပ်တခုကိုညနေ၄နာရီတောင်မှာတို့တရားခွန်မြေကဆော့တိုက်တုံးနဲ့ပြစ်သွားတာရှိတယ်။ဒီလုံးကြတယ်ပြောတယ်။တို့သုံးလုံးကွဲတယ်ပြောတယ်။
တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောဆိုသွားတာပါ။ဒီသတင်းနောက်ပိုင်းမှာနားဆင်ရပါမယ်။နောက်အမေရိကန်နိုင်ငံသားရေးဝန်ကြီးကဆော်ရီအာရေဗျာကရေနံသုံးလောင်းဒါတွေကိုတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဘလို့ကင်တွယ်မှုရှိသလဲဆိုတဲ့သတင်းလွှာနဲ့အတူမြမတခွေအစီအစဉ်နဲ့စနေညဒဲလီလိုက်ဆွေးနွေးခန်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ကပြောပြပေးကြပါလိမ့်မယ်ရှင်
ဆိုရီအာရေဗျာနိုင်ငံနဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE တို့ကိုအမေရိကန်ကစစ်အာဏာနဲ့၄ချောင်းကာကွယ်ရေးစနစ်တွေထပ်ပြီးတော့ပေးပို့ဆီလုပ်သွားမယ်လို့ပင်တဂွန်စစ်ဌာနချုပ်ကတောက်ကြနေညမှာပြောပါတယ်အီရန်ရဲ့လက်ချက်ဖြစ်မဲ့ဆိုပြီးအမေရိကန်ကပြောနေတဲ့ဆော်ဒီရင်းနှံလုပ်ငန်းတွေပြီးခဲ့တဲ့တစ်ပတ်ကအတက်ခက်ခံခဲ့ရပြီးတဲ့နောက်ပင်တဂွန်ရဲ့ကြေညာချက်ထွက်ပေါ်လာတာပါအီရန်ကတော့အဲ့ဒီဆွဆွဲပြောဆိုချက်တွေကိုညှင်းဆိုထားပါတယ်သမ္မတဒေါ်နယ်ထရမ့်ကအတီးပြုတ်ပေးလိုက်တဲ့မကြာခင်ဆီလွတ်သွားမယ့်အမေရိကန်တိုက်ရင်အားတွေအနေနဲ့ကာကွယ်ရေးကိစ္စရပ်တွေကိုလုတ်ကင်သွားမယ်လို့ကာကွယ်ရေးဝန်ကြီးမတ်ကအက်စပါကပင်တဂွန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဆော်ဒီနဲ့ UAE တို့ကသူတို့ရဲ့လေကြောင်းရန်ကာကွယ်ရေးစနစ်အဆင့်မြင့်တင်နိုင်ရေးတောင်းဆိုချက်ကြောင့်အမေရိကန်တပ်ဖွဲ့တွေကိုဆီလွတ်တာဖြစ်တယ်လို့ဝန်ကြီးအက်စပါကပြောပါတယ်။ဒီကိစ္စအသေးစိတ်ကိုအခုရုံးပရက်မှာဆွေးနွေးကြမှာဖြစ်ပြီးနောက်တစ်ပတ်ထဲထုတ်ပြန်သွားမယ်လို့ပူတွဲစီဦးစီးမြအဖွဲ့ဥက္ကဋ္ဌဂျိုးဆက်ဒန်ဖော့ကတောက်ကြနေမှာပြောပါတယ်။အမေရိကန်ရဲ့ကြေညာချက်ထွက်ပေါ်လာပြီးနိုင်ပိုင်အကြမှာပဲအီရန်တော်လောင်ရဲ့အဆောင်တပ်ရဲ့တပ်မကြီးဟိုစိန်ဆလာမီကဘီလိုအနေအထားမျိုးကိုမဆိုတုံ့ပြန်မှုအစဉ်အသင်ပြင်ထားတယ်လို့သတိပေးလိုက်ပါတယ်။အီရန်နဲ့နမိတ်ကိုဖျက်ချော်လိုက်ရင်ဘာပဲဖြစ်ဖြစ်တိုက်ခိုက်သွားမယ်လို့လည်းပြောပါတယ်။ကုလသမဂ္ဂကလည်းတိုက်ခိုက်ခံခဲ့ရတဲ့ဆော်ရီအာရေဗျာရေနံလုပ်ငန်းနေရာတွေကိုစစ်ဆေးဖို့နိုင်ငံတကာကျွမ်းကျင်ပညာရှင်လေးဦးကိုဆီလုပ်သွားမယ်လို့မနေ့တောက်ကြနေမှာကြေညာခဲ့ပါတယ်။
ဣဇစ်သမရအဗ်ဒယ်ဖတာအယ်ဆစ်စီကိုစန့်ကျင်တဲ့အနေနဲ့မြို့တော်ခိုင်ရိုပါဝင်နိုင်ငံတော်ဝန်ကတခြားမြို့တွေမှာလူရာပေါင်းများစွာဒီကနေ့ဆန္ဒပြခဲ့ကြပါတယ်။ဣဇစ်ဆိုရရဲ့အဂတိလိုက်ဆောင်မှုတွေကိုဆန္ဒပြကန့်ကွက်ဖို့အင်တာနက်အွန်လိုင်းပေါ်ကနေလှုံ့ဆော်ခဲ့ပြီးတဲ့နောက်မှာအခုလိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။သမရဆစ်စီလက်အောက်မှာတိုက်ခိုက်နိုင်ငံရေးလှုပ်သူတွေကိုအကြီးကျယ်နေနေခဲ့ပြီးတဲ့နောက်ဣဇစ်နိုင်ငံမှာဆန္ဒပြပွဲတွေဟာမရှိသလောက်ဖြစ်လာခဲ့တာပါ။ကယ်ရိုမြို့မှာတော့အီဂျစ်လုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူတို့ကိုမျက်ရည်ပုံးတွေတုံးပြီးလူစုခွဲနေနေခဲ့ပေမဲ့မြို့လယ်ကောင်မှာတော့လူငယ်တို့ကလမ်းတွေပေါ်မှာဆက်ရှိနေပြီးတော့သမရစစ်စီယာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတယ်လို့အဲ့ဒီမှာရှိတဲ့ writer သတင်းတောက်ကပြောပါတယ်။ဒါပြင်ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတို့ကိုဖမ်းဆီးခဲ့တယ်လို့လည်းမျက်မြင်သက်သေတွေကဆိုပါတယ်။ဒါပြင် Alexandria Suez နဲ့ Cairo မြို့မြောက်ဘက်မိုင်80လောက်မှာရှိတဲ့မဟာလကူဘရာမျိုးတွေမှာလည်းဒီဆန္ဒပြပွဲအသေးလေးတွေဖြစ်ပွားခဲ့တယ်လို့အင်တာနက်အွန်လိုင်းတွေမှာတင်ထားတဲ့ဗီဒီယိုတွေနဲ့ဒေသခံတွေကပြောပါတယ်2013ခုနှစ်မှာသမရမိုဟာမက်မော်စီကိုအီဂျစ်နိုင်ငံတော်မှာဆန္ဒပြဖြုတ်ချခဲ့ပြီးတဲ့နောက်သမရစစ်စီဟာအနာရလာခဲ့တာဖြစ်ပါတယ်ခင်ဗျာ
ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်အစိုးရလက်ထက်မှာလူမှုရေးနဲ့စီးပွားရေးမငြိမ်မြမှုတွေကြောင့်ဆိုပြီးအဝါရောင်အင်ဂျင်ဘုတ်ဆန္ဒပြပွဲတွေပြန်ပေါ်ပေါက်လာအောင်လှုပ်ရှားနေကြတဲ့သူတွေကိုပြင်သစ်ရဲတွေကမျက်ရည်ပုံးနဲ့တုံးပြီးတော့ဒီကနေ့လူစုခွဲခဲ့ပါတယ်အစိုးရစန့်ကျင်ဆန္ဒပြသူတွေလမ်းတွေပေါ်ချီတက်လာကြတဲ့အတွက်ပါရီမြို့တဝိုက်မှာလုံခြုံရေးတွေတိုးမြင့်ချထားပါဗျ။ရှောင်ဇလီဇေးလမ်းမကြီး Saint Lazare မြေထားဘူရာယုံနဲ့ Melodin Plaza မှာစုယုံရောက်ရှိလာတဲ့ဆန္ဒပြသူရဲတို့ကဆန္ဒပြသူတွေကိုရဲတို့ကမျက်ရည်ပုံးနဲ့တုံးပြီးတော့လူစုခွဲခဲ့တာပါ။အဲ့ဒီနေရာတွေကိုတော့ရုံးပရက်တွေမှာဆန္ဒပြသူတွေကိုလာရောက်ခွင့်တားမြစ်ထားတာပါ။ဆန္ဒပြသူအများစုကတော့သူတို့ရဲ့လှုပ်ရှားမှုအမတ်တင်ကိတာဖြစ်တဲ့အဝါရောင်အင်ကြီးတွေဝတ်မထားကြပါဘူး။ ဖြစ်သည့်ရဲတို့ကလူပေါင်း39ယောက်ထက်မနည်းကိုဖမ်းဆီးထားပြီးတော့နေရာ996နေရာမှာလုံခြုံရေးတွေချထားပါတယ်။သမရနန်းတော်ရာအစိုးရနဲ့ပါလီမန်အဆောက်အုံတွေရှောင်းဇေလီဇေလမ်းမကြီး Eiffel မြို့စင်းနဲ့ Notre Dame ဘုရားကျောင်းတွေလို့အရေးပါတဲ့အရာတွေမှာလည်းရဲအား9000ထက်မနည်းချထားပါတယ်။လွန်ခဲ့တဲ့ဆယ်လကစတင်ပြီးတော့နွေရာသီမှာမိမ့်မိန်တွားခဲ့တဲ့အဝါရောင်အင်ဂျင်ဝိုးလှုပ်ရှားမှုဆန္ဒပြပွဲတွေထပ်ပြီးပေါ်ပေါက်လာအောင်ဆန္ဒပြသူတချို့ကကြိုးပမ်းလာတာလည်းဖြစ်ပါတယ်။စနေနေ့နေ့လယ်ပိုင်းမှာပတ်ဝန်းလာကြတဲ့ဆန္ဒပြသူတွေထဲမှာတော့တဘာဝပတ်ဝန်းကျင်အရေးသက်ကြလှုပ်ရှားသူတွေလည်းပါဝင်လာပြီးသူတို့ကတော့ပြင်သစ်အစိုးရနဲ့ကုမ္ပဏီတွေအနေနဲ့ဖလုံအိမ်တက်ွက်ထုတ်လုပ်မှုလျှော့ချရေးပုံမို့လှုပ်ဆောင်ကြဖို့မီးလောင်နေတဲ့အမေဇုန်တစ်တော်ကြီးနဲ့ဝေယုံစွန်းဒေသကရေခဲတွေအကြီးပြောနေတာတွေကိုရပ်တန့်ရေးလှုပ်ကင်ဖို့တိုက်တွန်းတောင်းဆိုခဲ့ကြပါတယ်
။ရာသီဥဖောက်ပြန်ပြောင်းလဲမှုတိုက်ဖျက်ရေးထွက်ဒီကမ္ဘာတဝန်းဆန္ဒပြလှုပ်ရှားနေကြတာမှာလူပေါင်းတသန်းကျော်ပါဝင်မယ်လို့ဆန္ဒပြရေးစည်းရုံးလုံးစော်သူတွေကပြောပါတယ်။ဒါဟာလူသားတွေကြောင့်ကဘာကြီးပူနွေးလာတယ်ဆိုတာကိုသိအောင်ပြောဆိုကြမယ်လူများဆုံးပါဝင်တဲ့ဆန္ဒပြပွဲကြီးဖြစ်လာဖို့လည်းရှိပါတယ်။အာရှဒေသတလောမှာသောက်ကြံလေးကဆန္ဒပြပွဲတွေစတင်ရမှာကျောင်းသားကျောင်းသူတွေပါဝင်လူပေါင်းတန်းနဲ့ချီလမ်းမတွေပေါ်ထွက်လာပြီးကုလသမဂ္ဂညီလာခံမှာရာသီဥဖောက်ပြန်မှုတိုက်ဖျက်ရေးကိုအလေးထားဖြေရှင်းဖို့တောင်းဆိုခဲ့ကြပါတယ်။အာဖရိကနဲ့ဥရောပတလွာနိုင်ငံတွေမှာလည်းအလားတူဆန္ဒပြတောင်းဆိုခဲ့ကြပြီးတော့လူအထောက်အများပါဝင်ခဲ့ပါတယ်။ဩစတြေးလျနိုင်ငံတနိုင်ငံတဲမှာတင်ကုကလေးလူကြီး3သိန်းကျော်ဆန္ဒပြခဲ့ကြပြီးတော့ဒေသခံအာဏာပိုင်တွေကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေကလည်းဒါကိုထောက်ခံခဲ့ကြပါတယ်။နိုင်ငံတွင်းမူခေါင်ရေးချီပြီးတောင်းမိတဲ့အကြီးအကျယ်လောင်ကျွမ်းတဲ့အပြင်နာမည်ကျော်တဲ့အတန်းသာကြောက်တန်းကြီးပါအောင်ပြောင်းခဲ့တဲ့အထိဒီရာသီဥတုပြောင်းလဲမှုဒဏ်ကိုခံခဲ့ရတာဖြစ်ပြီးအခုဆန္ဒပြမှုကြီးဟာဩစတြေးလျသမိုင်းမှာရာသီဥတုဖောက်ပြန်မှုအတွက်အကြီးမားဆုံးဆန္ဒပြတာဖြစ်ပါတယ်။အာရှတိုက်တလွားကဖိလစ်ပိုင်၊ဟောင်ကောင်နဲ့အိန္ဒိယနိုင်ငံတွေမှာလည်းဆန္ဒပြတာတွေရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဆန္ဒပြမှုပေါင်း800ကျော်လုံသွားမယ်လို့စီစဉ်သူတွေကပြောပါတယ်။နယူးယောက်မှာအကြီးမားဆုံးဆန္ဒပြပွဲကျင်းပမှာဖြစ်ပြီးတော့အစိုးရကျောင်းပေါင်း1800လောက်ကကျောင်းသားတသန်းကျော်လောက်ကျောင်းမတက်ပဲပါဝင်ဖို့ရှိပါတယ်။ဒင်လာနေကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံမှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာခေါင်းဆောင်တွေကိုသူတို့ရဲ့2015ရာသီဥတုဆိုင်ရာပါရီသဘောတူညီချက်ကိုပြည်မြအောင်လှုပ်ဆောင်ကြဖို့တိုက်တွန်းမှာဖြစ်သလိုရာသီဥတုဆိုင်ရာတက်ကြွလှုပ်ရှားသူဆွေရင်ကနာမည်ကျော်ဆယ်ကျော်သက်ဂရက်တာသွန်ဘတ်လည်းစကားပြောမှာဖြစ်ပါတယ်ခင်ဗျာ
ယူအေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965ไนโดมิเตอร์32กิโลเฮิรตซ์9300ญาไนโดมิเตอร์57กิโลเฮิรตซ์5885รอบเพียงสนิทตนเองเนี่ยมาไนไนมิเตอร์190กิโลเฮิรตซ์1505ก็นี่เพื่อทดลองดูนะครับค่ะ
VOA မြန်မာပိုင်းကနေစနေနေ့ညပိုင်းသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်တရုတ်နိုင်ငံပိုင်ဖြစ်တဲ့ဟောင်ကောင်ကျွန်းမှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြတဲ့လူပေါင်းထောင်နဲ့ချီတဲ့လူတွေကိုဟောင်ကောင်ရဲတို့ကအမြဲရုပ်ဘုံတုံးပြီးတော့လူစုခွဲခဲ့တယ်လို့ Reuters သတင်းတရားကဖော်ပြပါတယ်လျန်နဝေါ်လို့ခေါ်တဲ့တရုတ်အစိုးရကိုဆန့်ကျင်တဲ့စရမ်းတွေကိုပို့စစ်ရောင်စုံ19လေးတွေနဲ့ကပ်ပြီးတော့ပုံဖော်ထားတဲ့ဒါဇင်နဲ့ချီတဲ့နိုင်ငံတချို့ကိုတရုတ်ပြည်မှာကြီးဘက်ကိုထောက်ခံတဲ့ဆန္ဒပြသူတွေကဖြိုချခဲ့ပြီးတဲ့နောက်ဒီမိုကရေစီရေးဆန္ဒပြသူတွေအခုလိုစုယုံရောက်ရှိလာတာလည်းဖြစ်ပါတယ်ဟောင်ကောင်မှာရာဇဝမှုကျူးလွန်ထားသူအပြစ်ဆွဆဲခံရတဲ့သူတွေကိုတရုတ်ပြည်မှာကြီးစီလွှဲပြောင်းပြီးတရားရင်ဆိုင်စီမဲ့ဥပဒေကြံကိုဟောင်ကောင်လွှတ်တော်မှာတင်သွင်းခဲ့တဲ့အတွက်လရုံနဲ့ချီရှိလာပြီးဖြစ်တဲ့ရုံးပရဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါအဲ့ဒီဥပဒေကြံကိုဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြန်ပြီးတော့ရုပ်သိမ်းခဲ့ပေမဲ့ဆန္ဒပြပွဲတွေကတော့ရပ်မသွားပါဘူးဟောင်ကောင်အုပ်ချုပ်ရေးမှူးကိုဟောင်ကောင်ပြည်သူတွေတိုက်ရိုက်ရွေးချယ်ခွင့်ရှိဖို့နဲ့ဆန္ဒပြသူတွေအပေါ်အကြမ်းဖက်တဲ့ဟောင်ကောင်ရဲတွေရဲ့လုပ်ရအတွက်တာဝန်ယူမှုရှိစေဖို့ဆန္ဒပြသူတွေကဆက်ပြီးတောင်းဆိုနေတာလည်းဖြစ်ပါတယ်ပြီးခဲ့တဲ့ဂျွန်လကစတင်ခဲ့တဲ့ဒီမိုကရေစီဆန္ဒပြပွဲအတွင်းလူပေါင်း1300ထက်မနည်းဖမ်းဆီးခံထားပါတယ
်ဒီကနေ့စက်တင်ဘာ27ရက်နေ့မှာခြောက်ရောက်တဲ့ပြည်ပဆိုင်ရာငြိမ်းချမ်းရေးနေ့အတွက်ကုလသမဂ္ဂထွေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကဗီဒီယိုကနေတဆင့်သဝင်လောစကားပြဖို့ခဲ့ပါတယ်ကုလသမဂ္ဂအဖွဲ့အစည်းတွေရဲ့လုပ်ငန်းဆောင်ရွက်ချက်တွေမှာငြိမ်းချမ်းရေးကိုနှလုံးသွင်းပြီးလှုပ်ခိုင်နေသလိုငြိမ်းချမ်းရေးဆိုတဲ့သဘောကစစ်မဲ့ကဘာမြေကြီးဖြစ်လာရေးဆိုတဲ့အချက်တစ်ခုတည်းမဟုတ်ပဲအလွန်ကျယ်ပြန့်တယ်လို့လည်းမစ္စတာဂူတာရက်စ်ကပြောပါတယ်ငြိမ်းချမ်းရေးဆိုတဲ့အဓိပ္ပာယ်ဟာအခြေခံလွတ်လပ်ခွင့်တွေကိုလူတိုင်းခံစားနိုင်ခွင့်ရှိတဲ့ခိုင်မာတည်ငြိမ်တဲ့လူအဖွဲ့အစည်းရှိခြင်းကိုဆိုလိုပါတယ်လို့လည်းပြောဆိုပါတယ်။ဒါမဲ့လည်းဒီကနေ့ရင်ဆိုင်နေရတဲ့ရာသီဥတုပြောင်းလဲမှုဟာလူသားတို့ရဲ့လုံခြုံရေးအတမူဝန်ကြောင်းမှုနဲ့အသက်အန္တရာယ်ကိုပါချိန်ချောက်လာနေတဲ့ငြိမ်းချမ်းရေးနဲ့သက်ဆိုင်တဲ့စိန်ခေါ်ချက်ဖြစ်တယ်လို့လည်းသတိပေးထားပါတယ်။ဒါကြောင့်လည်းဥတုရာသီပြောင်းလဲဖောက်ပြန်မှုကိုဒီနေ့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့မှာအဓိကအာရုံစိုက်ထားတယ်လို့လည်းမစ္စတာဂူတာရက်စ်ကပြောပါတယ်။ရ ာဇီရုဖောက်ပြန်မှုဟာတကမ္ဘာလုံးနဲ့သက်ဆိုင်တဲ့အရေးပေါ်အခြေအနေတရဖြစ်ပြီးအားလုံးအထူးတကားပူးပေါင်းဆောင်ရွက်မှသာခုမျိုးဆက်အတွက်ရောနောက်မျိုးဆက်တွေအတွက်ပါငြိမ်းချမ်းသာတဲ့ကမ္ဘာကြီးဖြစ်လာနိုင်မယ်လို့လည်းပြောသွားပါတယ်။ရာဇီရုဖောက်ပြန်မှုတားဆီးအတွက်လူသားအားလုံးခိုင်မာစွာပါဝင်လုပ်ကိုင်ကြဖို့သက်ဆိုင်ရာနိုင်ငံခေါင်းဆောင်တွေကိုတောင်းဆိုကြဖို့ဒီနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့မှာကုလအထွေမှုချုပ်ကူတာရက်ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ။
ကဘာတဝမ်းဆွန့်ပစ်နေတဲ့အမိုက်တူတွေဘလောက်များသလဲဆိုတာအာယုံဆိုင်လာစေရဲ့အတွက်အာရှတိုက်ကပင်လယ်ကမ်းခြေတွေနဲ့မြေရိုးတလျှောက်ထောင်နေကြတဲ့တက်ကြွလှုပ်ရှားသူတွေထိကနေစုပေါင်းပြီးတော့အမိုက်ကောက်ခဲ့ကြပါတယ်။ရာဒီဥတုဖောက်ပြန်မှုတာစီရဲ့ကဘာတဝမ်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်တနေ့မှာပဲအာရှတိုက်နိုင်ငံတွေမှာအမိုက်ကောက်တဲ့လှုပ်ရှားမှုအထွက်ပေါ်လာတာပါ။ပြီးခဲ့တဲ့ဆယ်စုနှစ်တစ်ခုကျော်ကအစပြုခဲ့တဲ့အမိုက်ရှင်းလင်းရေးလှုပ်ရှားမှုမှာကဘာတဝမ်းတန်းနေကြတဲ့စေတနာဝန်ထမ်းတွေပါဝင်ခဲ့ကြပါတယ်။World Clean Up Day ကမ္ဘာတန့်ရှင်နေမှာတော့ပလတ်စတစ်အမိုက်ပြဿနာကိုအကြီးအကျယ်ရင်ဆိုင်နေရတဲ့အာရှတိုက်ကတရုတ်၊ဗီယက်နမ်နဲ့အင်ဒိုနီးရှားနိုင်ငံတွေကြားမှာဖိလစ်ပိုင်နိုင်ငံကပလတ်စတစ်အမိုက်အများဆုံးဆွတ်ပစ်နေတယ်လို့မကြာခဏဖော်ပြခံရပါတယ်။ဖိလစ်ပိုင်အပါအဝင်ပစိဖိတ်သမုဒ္ဒရာထက်ကဖီဂျီကျွန်းနိုင်ငံကမ်းခြေတွေမှာတောင်တင်လာတဲ့အမိုက်တရိုက်တွေကားတာယာတွေနဲ့အင်ဂျင်ဆက်ဟောင်းတွေကိုဖယ်ရှားရှင်းလင်းခဲ့ကြပါတယ်။အိန္ဒိယနိုင်ငံအရှေ့ပိုင်းကဘူရီ၊ချန်တိုင်းတောင်ပိုင်းနဲ့တီရူဗာနာတာပူရာမြို့တွေမှာလည်းတဘာဝပဝန်ကျင်ထိန်းသိမ်းရေးအသိပညာပေးတဲ့အနေနဲ့ကလေးငယ်တွေအပါအဝင်အိန္ဒိယကမ်းခြေဆောင်တပ်ဖွဲ့တို့ကပလတ်စတစ်အမိုက်တွေပလင်းခွန်နေတဲ့အမိုက်တရိုက်ပေါင်းစုံကိုဖယ်ရှားရှင်းလင်းခဲ့ပါတယ်။အမိုက်ကင်းစင်တဲ့ကမ္ဘာမြေကြီးဖြစ်လာစေရတဲ့အတွက်လူမှုပါဝင်တဲ့တန့်ရှိရေးလှုပ်ရှားမှုကို Let's Do It Foundation ကကမ္ဘာကရပြုကျင်းပတာပါမြန်မာနိုင်ငံမှာလည်းကမ္ဘာတန့်ရှိရေးနေ့ကိုပါဝင်ဆင်နွှဲတဲ့အနေနဲ့အမိုက်ကောက်လှုပ်ရှားမှုတွေကျင်းပမယ်လို့သိရပါပါရှင
်ဒီနေ့ England Premier League MLB ဘောလုံးပွဲတွေမှာတော့ Leicester City အသင်းကအနိုင်ရသွားပါတယ် Leicester နဲ့ Tottenham Hotspur တို့ဒီနေ့ကစားကြတာမှာ Leicester က၂ဂိုးတခုနဲ့နိုင်သွားတော့ပါဒီပွဲမှာတော့တော့နမ်က Harry Kane က29နှစ်မှာဂိုးရင်သွင်းလို့တော့နမ်အသေးရှိကနေဥဆောင်ခဲ့ပါတယ်။ဒါပေမဲ့ Leicester က Ricardo Pereira က69နှစ်မှာပထမဂိုးသွင်းယူခဲ့ပြီးတော့အနိုင်ဂိုးကိုတော့ဘွဲပီကနေဒုတိယပိုင်း85မိနစ်မှာ Penalty Area အပြင်ဘက်ကနေ Middleton ကသွင်းယူခဲ့တာဖြစ်ပါတယ်။ဒီ Leicester သွင်းဟာဒီပွဲနိုင်လိုက်တဲ့အတွက်6ပွဲမှာ17မှတ်ရထားပါတယ်။ကျွန်တော်တို့အခုသတင်းကြေညာနေချိန်မှာတော့ Man City နဲ့ Watford, Everton နဲ့ Sheffield United ဘန်လီနဲ့နော်ဝစ်တို့ကစားနေကြပြီးဘန်လီကနော်ဝစ်ကို၅ဂိုးမရှိနဲ့ဥဆောင်နေပြီးတော့မန်စီးတီးကဝတ်ဖို့ကို၅ဂိုးမရှိနဲ့နိုင်နေပါတယ်။အေဗာတန်နဲ့ရှက်ဖီးယူနိုက်တက်ကတော့ဂိုးမရှိသေးကြနေပါတယ်ခင်ဗျာ
။စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။တိုင်းရင်းသားလက်နက်ကိုင်တပ်မြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့၃ဘွဲ့ကနှစ်ကုန်တဲ့အထိအပြစ်ရက်မယ်လို့ကြေညာလိုက်တဲ့မနေ့ညနေပိုင်းမှာပဲရခိုင်ပြည်နယ်ဘူးစီတော်မြို့နယ်စကခ55တပ်မဌာနချုပ်ကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA အဖွဲ့ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးဌာနချုပ်ထဲမှာထိခိုက်ဒဏ်ရာရခဲ့တယ်လို့တပ်မတော်ဘက်ကပြောပါတယ်ဒီကနေ့မှလည်းရသေးတော်မြို့နယ်အငူမော်Asia World စိတ်ကမ်းမှာပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကစစ်ရေးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ဘူရီတောင်မြို့ကမြန်မာစစ်တပ်ရဲ့စကခ55တပ်မဌာနချုပ်ကိုရခိုင်လက်နက်ကိုင်အေအဖွဲ့ကနေမနေ့ညနေပိုင်းမှာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်။ဒီလိုတိုက်ခိုက်ခံရမှုအခြေအနေကိုတော့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွင်မှဘုံမှုချုပ်စွန်မင်းထွန်းက VOA ကိုခုလိုပြောပါတယ
်။စာဌာနချုပ်တခုကိုညနေ၄နာရီတောင်မှကျွန်တော်တို့တရားခွန်မီကရှော့တိုက်တုံးနဲ့ပြစ်သွားတာရှိတယ်။ဒီလုံးကြတယ်ပြောတယ်ကျွန်တော်တို့ပုံလုံးကွဲတယ်ပြောတယ်ဇလုံးမကွဲဘူးပြောတယ်ကြာ။တချို့အဆောင်အနေငယ်ပြက်စီးတာရှိတယ်ပြီးရင်ကျွန်တော်တို့အလေးငယ်တစ်ယောက်ပါရတာရှိပါတယ်ကြာ။မပြင်းပါဘူးကြာ။ဆိုးရရပါ။
စကကဌာနချုပ်ရဲ့အိမ်တော်တယ်လိုင်းကြားရောက်ပောက်ကွဲမှုမှာကလေးငယ်တူထိခိုက်မှုရှိခဲ့တယ်လို့ဆိုပါတယ်။တမရော်စစ်ကြောင်းတွေအနေနဲ့အဆိုပါဒေတာလုံခြုံရေးလုပ်ငန်းတွေဆက်လက်ဆောင်ရွက်နေတယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ယုံကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်။မြောက်ပိုင်းမဟာမိတ်၃ဖွဲ့ကနေဒီနှစ်ကုန်သည့်အပြစ်ရကြေညာတဲ့နေ့မှာပဲပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ဒီကနေ့မနေ့စံတိုင်းလောက်မှာရတိတ်တောင်မြို့နယ်မယူကန်းအငူမော်အေရှားဝေါ်စိတ်ကမ်းမှာစစ်သားတွေကိုတင်ဆောင်လာတဲ့ဇက်တမော်ဒစီစိတ်ကပ်စဉ်ပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့အငူမော်ကျေးရွာသားတို့ကပြောပါတယ်။
ဒီစားဝတ်စစ်တာပူပေါက်တယ်။အမေတို့တန်ဆာနာကမြေကြီးလောက်ဒီကနေ့စိတ်ကြံနေလားမသိဘူးဒီစိတ်ကလည်းပထမဦးတို့စိတ်ကလည်းကြောက်ရတာပဲတဲ့
အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့စိတ်ကမ်းမှာဘုံပေါက်တာအတီးပြုတ်ခဲ့ပြီးထိခိုက်မှုမရှိဘူးလို့ပြောပါတယ်
။မိုင်းတလုံးကွဲရပါမယ်။နှစ်ဆက်ကန်းဆက်အဲ့ဒီတက်ဆင်းလုံးနေတဲ့နေရာမှာကွဲတာအပေါင်းမရှိဘူး
။မြမစစ်သက်ကိုတင်ဆောင်လာတဲ့ကန်းထိုးရင်စိတ်ကမ်းကတ်ချိန်ဘုံပေါက်ကွဲတာဖြစ်ပြီးဘုံပေါက်ပြီးဖြစ်ခတ်မှုတွေကြောင့်တောင်ရလောက်ကင်သူအငူမော်ရွာသားတို့တိတ်ဆုံးသွားတယ်လို့ဒေသခံရွာသားတို့ကပြောပါတယ်။
ဦးကျုံလေးဆိုတဲ့ရွာသားကဟောပါနာမှာသူကသူစီပွားလုပ်လို့ရတာတက်ကနေတော့ဆာလာနာပြည့်တယ်ရှင်မှာသူစီမှာတော်ရည်တင်းဆိုးတာကတက်ကပြစ်တာပါခုလည်းဒီသူတရားလို့ပဲတက်တာစီစီ
ဘူဒီတော်ဆာကကဆန်ငါတမဌာနချုပ်ကိုပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်ယတိတော်အငူမော်အေရှားဝေါ်စိတ်ကံဘုံခွဲတိုက်ခိုက်မှုဖြစ်စဉ်နဲ့ပတ်သက်လို့အေးအေးတာဝန်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့လည်းဆက်တွယ်လို့မရရှိခဲ့ပါဘူးပြီးခဲ့တဲ့ကြာရာပရိညာ7နှစ်လောက်မှာလဲပူရီတောင်မြို့နယ်ဥယင်သာကျေးရွာနီးတောင်ကုန်းပေါ်ကမြန်မာစစ်တပ်ရဲ့စခန်းတစ်ခုကိုလဲရခိုင်လက်နက်ကိုင်အေအေဘက်ကပြစ်ခတ်တိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့ပါတယ်ဒီတိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့လဲနှစ်ဖက်တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ပြည်တွင်းစစ်ရပ်တန့်နိုင်ဖို့နဲ့တပ်ဖက်တပ်အပြစ်ခတ်ရပ်ဆန့်နိုင်ဖို့ရည်ရွယ်ပြီးဒီနှစ်ကုန်အထိထိုးစစ်ဆင်တိုက်ခိုက်မှုတွေရပ်ဆန့်မဲ့ကြောင်းတရုတ်မြန်မာနယ်စပ်အခြေစားတိုင်းဒါလက်နက်ကိုင်ဖွဲ့3ဖွဲ့ကနေမနေ့ကရက်စွဲနဲ့ထုတ်ပြန်ကြေညာခဲ့ပါတယ်တမရောဘက်ကနောက်ဆုံးချိန်ပြစ်ခတ်ရဆေးရေးကြေညာချက်ထုတ်ပြန်ထားတာကတော့ဒီကနေ့စက်တင်ဘာလ23ရက်နေ့မှာကုန်ဆုံးပြီဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာတော့မြန်မာစစ်တပ်ဘက်ကရောအေအေဘက်ကပါစစ်ရေးရှိန်မြင့်လာနေတဲ့အတွက်တိုက်ပွဲတွေဆက်လက်ပြင်းထန်ဦးမယ်လို့လည်းလေလာစောက်ကြည့်သူတွေကဆိုပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ကစစ်ရေးအခြေအနေကိုနိုင်ကိုင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပူယိုဟာဆော်ဒီအာရေဗျာနိုင်ငံကရေနံတူလောင်ရာနေရာတွေကိုတိုက်ခိုက်မှုနဲ့ပတ်သက်လို့သူဘလို့ကင်တွယ်မလဲဆိုတာနဲ့ပတ်သက်ပြီးအခက်ကြုံနေပါတယ်။ဒီတိုက်ခိုက်မှုကအီရန်လက်ချက်လို့သူကတော့ဆွဆွဲထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ကိုခုခံကာကွယ်ဖို့အတွက်အမေရိကန်တပ်တွေကိုချထားဖို့ခွင့်ပြုပေးခဲ့ပြီးဖြစ်တယ်လို့ဆော်ဒီအာရေဗျာကိုလည်းစစ်လက်နက်ပစ္စည်းတွေပေးပို့ထားပါတယ်။သမ္မတနဲ့ဝန်ကြီးပွန်ပီယိုတို့ကြားဆက်ဆက်ရေးနောက်သူ့အနေနဲ့ဒီပြဿနာအပေါ်မှာဘလို့ချင့်ကပ်အဖြေရှာမလဲဆိုတာနဲ့ပတ်သက်ပြီး VOA တန်တမန်ရေးရာသတင်းတောက်စင်ဒီစိန်သတင်းပေးပို့ထားတာကိုကိုအောင်အောင်ကပြောပြပေးပါရှင်
။ Sorry Arabia ကရင်းနှီးလုပ်ငန်းတွေတိုက်ခိုက်ခံရမှုဟာသမ္မတ Donald Trump အစိုးရအတွက်မဖြစ်မနေတုံ့ပြန်ကင်တွေရမယ့်ကိစ္စရဲ့ဖြစ်လာပါရယ်။ Iran အစိုးရနဲ့တင်းမာမှုတွေကြီးထွားလာနေတဲ့အချိန်မှာပဲအခုလိုတိုက်ခိုက်မှုဖြစ်ပေါ်လာတာပါ။အလုံးကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အီရန်ပေါ်အပြစ်တင်ထားတဲ့နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေယိုအနေနဲ့ဘယ်လိုကင်တွယ်ဆောင်ရွက်မလဲဆိုတာကိုအထူးအာရုံစိုက်နေကြပါတယ်။ပင်လယ်ကွေ့နိုင်ငံတွေပေါ်အမေရိကန်ရဲ့မူဝါဒအကြောင်းနဲ့ပတ်သက်ပြီးတော့ American Enterprise Institute ကနိုင်ငံရေးလေ့လာသူ Karen Yang ကအခုလိုပြောပါတယ
်။ Secretary Pompeo is going to have to assure those partners that
ဝန်ကြီးပွန်ပီယိုကဒီနိုင်ငံတွေကိုအခိုင်အမာပံ့ပိုးကူညီသွားမယ်။သူ့ရဲ့သဘောထားအတိုင်းဆောင်ရွက်သွားလိမ့်မယ်။တခါတလေတော့ Trump အစိုးရအဖွဲ့ဝင်တွေကရော Trump ကိုယ်တိုင်ကရောမရေမရာဖြစ်နေတာမျိုးကလည်းမေးခွန်းထုတ်စရာပါဒုတိယကမ္ဘာစစ်နောက်ပိုင်းကနေပြီးတော့ကာတာအစိုးရအဖွဲ့တာဝန်ယူထားတဲ့အဲ့ကာလာထဲဆိုင်ရင်တော့အခုနောက်ပိုင်းနဲ့အထူးသဖြင့်ခုချိန်ကြာဆုံးဖြတ်ချက်တွေကမရေမရာဖြစ်နေပါတယ
်သမ္မတ Trump ကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တုံ့ပြန်ဖို့မရေမရာပဲပြောထားပါတယ်တိုက်ခိုက်ခံရတာ Saudi Arabia ဖြစ်ပြီးတော့ American မဟုတ်ဘူးလို့လည်းဆိုပါတယ်သမ္မတရဲ့မြို့သားလွန်ကျိုးရေးအကြံပေးဂျွန်ဘိုတန်ကိုရာထူးကနေဖယ်ရှားပြီးတဲ့နောက်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေယိုရဲ့လက်ထောက်တယောက်ဖြစ်တဲ့ Robert O'Brien ကိုအစားထိုးခန့်အပ်ရမှာဝန်ကြီးဖွန်ပေယိုနဲ့အကြိုက်ချင်းတူခဲ့ကြကြောင်းပြောပါတယ
် I think he's fantastic but I actually spoke to
သူကရမ်းတော်ပါတယ်ဒီအကြောင်းလဲသူနဲ့ဆွေးနွေးပြီးပါပြီသူနဲ့ကျွန်တော်ကြားဆက်ဆိုင်အလွန်ကောင်းမှန်ပါတယ်သဘောထားမြင်နေလဲတော်တော်များများတူကြပြီးအနည်းချင်းတော့သာသိမတူတာပါမြူသားလုံးကျော်ရဲ့ကြံပေးလေသူကရှိစေခြင်းပြီးကျွန်တော်ကလည်းဒီသဘောထားအတိုင်းပါပဲ
မိုက်ဖွန်ပေယိုအနေနဲ့သမရနဲ့သဘောထားချင်းတိုက်ဆိုင်အောင်တတိထားဆောင်ရွက်တာကြောင့်သူဟာထရမ့်ရဲ့ယုံကြည်မှုကိုရရှိပြီးအမျိုးသားလူမျိုးရေးဆိုင်ရာအဖွဲ့မှတလောက်တက်တန်းကြကြရှိနေနိုင်တာဖြစ်တယ်လို့အခက်အခဲတွေကသုံးသပ်ပါတယ်ဒါပေမဲ့လည်းဖွန်ပေယိုဟာ CIA ဗဟိုထောက်လှမ်းညွှန်ကြားမှုအဖြစ်ခဏလာတာဝန်ထမ်းဆောင်ပြီးတဲ့နောက်နိုင်ငံသားရေးဝန်ကြီးဖြစ်လာတဲ့အပေါ်ထောက်ပြပါတယ်ရန်က
It's also important to note that he wasn't the CIA director for very long. It was about a year.
CIA ညာရေးမှုဖြစ်နေတိတ်မကြခဲ့ဘူးဆိုတဲ့အချက်ကအရေးကြီးပါတယ်ရှင်။တစ်နှစ်လောက်ပဲရှိပါတယ်။သူကအောက်လွှတ်တော်အမတ်ဖြစ်ခဲ့ပြီးတော့ Kansas ကကာကွယ်ရေးဆိုင်ရာပစ္စည်းထုတ်လုပ်တဲ့လုပ်ငန်းလုပ်ကင်ခဲ့ဘူးသူလုပ်ငန်းရှင်တယောက်ပဲဖြစ်ပါတယ်။အရင်နိုင်ငံသားရေးဝန်ကြီးတွေလိုမျိုးနိုင်ငံတကာအရေးခင်းတွေနဲ့ရင်းနှီးကျွမ်းဝင်ခဲ့သူမဟုတ်ပါဘူး။
ဖွန်ပေယိုဟာနိုင်ငံရေးရည်မှန်းချက်ကြီးမားသူဖြစ်တဲ့ဆိုတဲ့အချက်ကိုတော့တော်တော်များများကသဘောတူကြပါရယ် Center for American Progress အဖွဲ့ကနိုင်ငံရေးသုံးသပ်သူ Kelly Maxman က
Most people in the administration and I think certainly on the outside
အစိုးရအဖွဲ့ထဲကရောအပြင်ကလူတွေအတော်များများကရော Mike Pompeo ဟာပြည်ရဲ့များသူအခွင့်အရေးသမားကိုယ့်အခွင့်အရေးအတွက်ပဲကြီးတဲ့သူအဖြစ်မြင်ကြပါရယ်သူစိတ်ထဲမှာသူ့ရဲ့အနာဂတ်နိုင်ငံရဲ့အခန်းကဏ္ဍပဲရှိနေတာပါ
နိုင်ငံသားဝန်ကြီးတယောက်အနေနဲ့သူ့တာဝန်ကိုအစွမ်းကုန်ခြေပွန်စွာထမ်းဆောင်မှာဖြစ်တယ်လို့မိုက်ဖွန်ပေယိုကဆိုပါတယ်။ဒါပေမဲ့လည်းတကယ်နိုင်ငံသားမူဝါဒဆိုင်ရာအစွန်းဖြတ်ကတော့သမရရဲ့သဘောသာဖြစ်တယ်လို့သူကပြောပါတယ
်။ We give him our best wisdom. We share with him our understanding.
ကျွန်တော်တို့ကတော့အကောင်းဆုံးအကြံပြုတင်ပြပါတယ်။ထောက်လှမ်းညွှန်ကြားရေးမှုဖြစ်နေတုန်းကရောပေါ့ ကျွန်တော်တို့ရဲ့သဘောထားတွေအချက်လက်တွေဘယ်လိုရှုမြင်ကြလဲဆိုတာတွေကိုတင်ပြခဲ့ပါတယ်။သူဆုံးဖြတ်ချက်မှန်မှန်ကန်ကန်ချနိုင်အောင်ပါ။ဒါပေမဲ့လည်းအကြံပေးတစ်ယောက်ထွက်သွားပြီဆိုတာနဲ့သမ္မတထရမ့်ရဲ့နိုင်ငံသားရေးမူဝါဒကြီးတစ်ခုလုံးပြောင်းသွားနိုင်မယ်လို့ဘယ်နိုင်ငံတကာခေါင်းဆောင်ကမှမယူဆသင့်ဘူးလို့ထင်ပါတယ်။
သမ္မတထရမ့်ရဲ့ထိတ်တန့်ကြံပေးတွေမကြာခဏယာရုကထုတ်ပေးဒါမှမဟုတ်နှုတ်ထွက်ကြပေမဲ့လည်းမိုက်ဖွန်ပေကတော့အခုအချိန်ထိထရမ့်နဲ့အလွန်တင့်မြတ်နေသေးကြောင်းပါခင်ဗျာ
။ကိုအောင်ပြောပြပေးသွားတာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့ VOA မြန်မာပိုင်းရဲ့စနေညဇန်အပတ်စဉ်ကဏ္ဍတွေကမြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာစံတစ်ခုဖြစ်တဲ့ Unicode စနစ်ကိုပြောင်းသုံးနိုင်ဖို့စူးစမ်းလာခဲ့တာဆယ်စုနှစ်နဲ့ချီပြီးကြာမြင့်ခဲ့ပြီးဖြစ်ပါတယ်။အခု2019ခုနှစ်အောက်တိုဘာလ1ရက်နေ့ကနေစပြီးတော့ Unicode စနစ်ကိုတနိုင်ငံလုံးအတိုင်းအတာနဲ့တပြေးညီပြောင်းလဲသုံးစွဲကြဖို့အစိုးရအာဏာပိုင်အနေနဲ့မြန်မာကွန်ပျူတာပညာရှင်အဖွဲ့အစည်းတွေဘက်ကစော်ဩဆောင်ရွက်နေကြပါတယ်။ဒီလိုမျိုး Unicode စနစ်ကိုမသုံးနိုင်ခဲ့တာကြောင့်ဘလို့မျိုးပြဿနာတွေဘလို့အခက်အခဲတွေနဲ့ကြုံခဲ့ရပါသလဲ။Unicode စနစ်အပြောင်းလဲအတွက်ရောသက်ဆိုင်ရာတာဝန်ရှိရသူတွေနဲ့ပြည်သူတွေကဘာတွေများပြင်ဆင်ထားသင့်ကြပါသလဲအပြည့်အစုံကိုတော့မြင့်မခသတင်းအေဂျင်စီကကိုထုဆက်ကတင်ပြပေးသွားမှာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံကကွန်ပျူတာနဲ့မိုဘိုင်းဖုန်းအသုံးပြုသူတိုင်းလူလူဟာမြန်မာစာရေးသားဖို့အတွက်ဇော်ဂျီလို့ခေါ်တဲ့ဖောင့်တစ်မျိုးကိုထည့်သွင်းအသုံးပြုနေကြပါတယ်။ဒါပေမဲ့လည်းအဲ့ဒီဇော်ဂျီဖောင့်ဟာနိုင်ငံတကာသုံးစံစနစ်တွေနဲ့ကန့်ညီမှုမရှိပေမဲ့အလွယ်တကူရယူအသုံးပြုနိုင်တာကြောင့်အင်တာနက်နည်းပညာတွေဖွံ့ဖြိုးစအချိန်ကနေဒီနေ့လိုလူတိုင်းလက်ထဲမှာစမတ်ဖုန်းတွေပေါ်များလာတဲ့အချိန်ထိလက်ခံသုံးစွဲခဲ့ကြတာဖြစ်ပါတယ်။အစိုးရ website စာမျက်နှာတွေမှာတော့ Unicode စံတွေနဲ့ကန့်ညီတဲ့ဖောင့်တွေကိုအသုံးပြုနေတာကြောင့်ပြည်သူအများစုအသုံးပြုတဲ့ဇော်ဂျီနဲ့မကန့်ညီတဲ့အတွက်ဖတ်လို့မရတဲ့ပြဿနာတွေဖတ်လို့ရအောင်စာတွေကိုကူးယူပြီးဂျာကန် software တစ်ခုနဲ့ပြန်ပြောင်းထည့်ပေးရတဲ့ပြဿနာတွေလည်းရှိပါတယ်။စာအဖြစ်မမြင်ရပဲအတုံးလေးတွေအဖြစ်ပဲမြင်နေရတာလုံးဝပြောင်းနေတာဇော်ဂျီဖောင့်ကိုလုံးဝအသိမှတ်မပြုတာတွေကွန်ပျူတာထဲကိုအချက်လက်တွေတူလောင်ထည့်သွင်းတဲ့နေရာမှာအခက်အခဲတွေဖြစ်ပေါ်ခဲ့ပါတယ်။နိုင်ငံတိုင်းဟာသူတို့လူမျိုးသူတို့ဘာသာစကားကို Unicode စံတတ်မှတ်ချက်တစ်ခုထားပြီးသုံးစွဲနေကြပေမဲ့မြန်မာနိုင်ငံအနေနဲ့စံတတ်မှတ်ချက်မထားနိုင်တာကြောင့်ခုခဲအသုံးပြုပြီးဘာသာစကားတွေဖလှယ်ရမှာဘာသာပြန်ရမှာမှန်ကန်မှုမရှိခဲ့ပါဘူး။Unicode လို့စံတတ်မှတ်ချက်တစ်ခုတည်းကိုတပြင်းညီမသုံးဆွဲကြတာကြောင့်အစိုးရကလှုပ်ဆောင်နေစေဖြစ်တဲ့ e-government ပေါ်ဆောင်တဲ့အပိုင်းမှာလည်းအဟံအတားတစ်ခုဖြစ်နေပါသေးတယ်။ဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်လက်ရှိမှာတော့အစိုးရကဥဆောင်ပြီးနိုင်ငံတကာသုံးဘာသာစကားစံစနစ်တွေနဲ့ကန့်ညီတဲ့ Unicode ကိုအခု2019ခုနှစ်အောက်တိုဘာ1ရက်နေ့ကစပြီးမြန်မာတနိုင်ငံလုံးတပြင်းညီပြောင်းလဲသုံးဆွဲကြဖို့လှုပ်ဆောင်နေပါတယ်။အဲ့ဒီအကြောင်းနဲ့ပတ်သက်လို့မြန်မာနိုင်ငံကွန်ပျူတာလုပ်ငန်းရှင်များအသင်းရဲ့အတွင်းရေးမှူးဦးစော်ထွန်းကအခုလိုပြောပါတယ်။
အဲ့ Unicode သုံးတာတစ်ကဘာလုံးသုံးတာပါ။အဲ့ကျွန်တော်ဖုန်းကြီးမှာမြင်နေရသမျှထိုင်းစာတွေဂျပန်စာတွေတရုတ်စာတွေအကုန်လုံး Unicode သုံးတာပါ။အဲ့တော့ကျွန်တော်ကမသုံးဖြစ်တဲ့ဟာမျိုးအခက်အခဲကအရင်တုန်းကဟိုမြန်မာစာကို Unicode ထဲစထည့်ကြတာမှဟိုဒီလို OS တွေမှာ ready မဖြစ်လို့ဂျာကာလဟိုယာယီသုံးတဲ့စနစ်သုံးပြနေရင်ကနေပြီးတော့မကြောင်းဖြစ်ဖြစ်ဖြစ်နေခဲ့လို့ဟိုဒီကုမတုံးဖြစ်ကြသေးတာပါအဲ့တော့ဟိုကျွန်တော်လိုမျိုးခက်ဆင်ဆင်အနီးနားမှာပဲကမ္ဘောဒီးယားနဲ့ဘင်္ဂလားဒေ့ရှ်ဆိုရင်အဲကျွန်တော်ရဲ့ပုံစံတူဖြစ်ခဲ့မှုပါတယ်အဲ့ဒါကိုအစိုးရကနားလာသုံးလာကြိုကြညာပြီးတော့ပြောင်းမယ်တော့ပြောင်းမယ်တော့ဆိုကြညာပြီးအတည့်ရတတ်တတ်မှတ်ထားပြီးတော့အပြီးကြောင်းလိုက်ခဲ့တာမျိုးလုပ်ခဲ့မှုပါအခုဆိုရင်ဟို Google Translate နဲ့စမ်းတက်နေမှာဘာသာနဲ့အင်္ဂလိပ်ဘာသာတွေမဟုတ်ဘူးခင်ဗျာဒီကဘာလုံးအောင်ကျွန်တော်မှတ်မိတာဆိုရင်55ဘာသာနေပြီမြန်မာဘာသာကိုပူပြောင်းလို့ရပါတယ်မြန်မာဘာသာနေပြီအဲ့55ဘာသာကိုပဲချက်ချင်းဘာသာပြန်လို့ရပါတယ်ဟောCNN မှာ Breaking News ဆိုပြီးခုချက်ချင်းတက်လာတဲ့သတင်းကိုမြန်မာလိုဖတ်လို့ရတယ်အဲ့လိုမျိုးဟိုအသာတိကအများကြီးရှိပါတယ်အဲ့လိုဟိုကွန်ပျူတာရဲ့စွမ်းဘကားတွေကိုအခြားနိုင်ငံတွေမှာအခြားလူမျိုးတွေကသုံးနေနိုင်ကြတယ်သုံးဖို့အခွင့်အရေးရှိတယ်ကျွန်တော်မြန်မာဘီသားတွေကသုံးဖို့အခွင့်အရေးမရှိဘူးဖြစ်အဲ့တော့ရှိအောင်လုပ်ပေးခြင်းတယ်လုပ်ဖို့ကျွန်တော်လုပ်ကြတယ်
ယူနီကော့အကူအပြောင်းအတွက်ဆက်သွယ်ရေးနှင့်ပို့ဆောင်ရေးဝန်ကြီးဌာနပြန်ကြားရေးဝန်ကြီးဌာနနဲ့မြန်မာနိုင်ငံကွန်ပျူတာအသင်းချုပ်တို့ပူးပေါင်းလှုပ်ဆောင်ကြကြပြီးပြန်လည်ပြောင်းဖို့အတွက်စီယုံမှုတွေလှုပ်ဆောင်ဖို့အင်တာနက်ဆယ်လီတွေနဲ့နယ်ပယ်အသီးသီးကအမှုပညာရှင်တွေကိုလည်းတန်တမန်ခန့်အပ်ခဲ့ပါတယ်ကွန်ပျူတာဟန်ဖုန်းနဲ့ IT ပစ္စည်းတင်သွင်းသူတွေ၊တယ်လီဖုန်းအော်ပရေတာတွေ၊သတင်းမီဒီယာဌာနတွေ၊ဖုန်းအယောင်ဆိုင်တွေကလည်း Unicode အပြောင်းလဲမှာပူးပေါင်းပါဝင်ဖို့မြစ်တာရက်ခံထားပါတယ်။ပြည်သူတွေနဲ့ဓာတ်ရိုက်ထိတွေ့ပြီးဝန်ဆောင်မှုပေးနေရတဲ့ဖုန်းအယောင်ဆိုင်တွေအနေနဲ့လည်း Unicode အပြောင်းလဲအတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ဆောင်နေကြပါတယ်။အဲ့ဒီအကြောင်းနဲ့ပတ်သက်လို့ရန်ကုန် Mobile Store က Sales Executive ဖြစ်တဲ့ကိုမင်းသူအောင်ကခုလိုပြောပါတယ
်။ Unicode ကလက်ရှိပါဝီသားပေါ့နော်။ပါဝီသားအောင်မှာကျွန်တော်တို့ကစောကြပြောင်းသုံးတဲ့လူရှိတို့ကျွန်တော်တို့ကရောဂျီကိုထည့်ပေးနေရပါဘောအကုန်လုံးကယူနီကုတ်ပြောင်းသုံးမယ်ဆိုတော့ကိုအဆင်ပြေတယ်အဲ့ဒီတော့ဘာ error ဖြစ်မလဲဆိုတော့ကျွန်တော်တို့ကတော့ mi ကတော့အလဲတကူကျွန်တော်တို့ယူနီကုတ်ပြောင်းရတာတော့ကျွန်တော်ပြောင်းလိုက်ရမယ်စက္ကန့်ပိုင်းလေးပြောင်းလို့ရတယ်ကျွန်တော်တို့အဲ့ဒီတော့ကိုကျွန်တော် keyboard လေးအသစ်ထည့်ပေးတယ် keyboard သစ်ထည့်ပေးတယ်နောက်ပြီးတော့သူတို့ရဲ့လက်ကွက်လေးတွေကိုပြန်ပြီးစတာပေးတယ်အဲသူကယူနီကုတ်ကပါပြီးသားဆိုတော့ပြဿနာတော့မရှိပါဘူးသူတို့လည်း mi အတွက်နေတာတော့ဟုတ်အဲကျွန်တော်တို့ကပုံမှန်သူတို့ကတော့ဇော်ဂျီတီထားတယ်ပေါ့နော်ဇော်ဂျီတီထားတဲ့အတွက်ကိုကျွန်တော်တို့က Facebook Viber Messenger တွေကတော့အကုန်လုံးအဆင်ပြေသုံးလို့ရတယ်ဒါပေမဲ့ပြန်တကယ်လို့ပြန်လာခဲ့လို့ရှိရင်တော့ကျွန်တော်တို့အစီအပြောင်းပြန်ရှင်းပြတယ်ရှင်းပြတော့ဘယ်လိုရှင်းပြလဲဆိုတော့ဒါက Unicode နဲ့တင်ထားတယ်အရင်လဲမမှန်ခဲ့ဘူးအရင်လဲကျွန်တော်တို့လက်ရှိဇော်ကြီးကိုသုံးနေတာ browser တွေလင့်နေပါလေမမှန်ခဲ့ဘူးသူကဖုန်းရောက်လို့ပဲထင်ကြတယ်အမှန်တကယ်ကတော့ကျွန်တော်တို့မြန်မာစာကိုနိုင်ငံတကာတည်ထားတော့ Unicode ပဲတည်ထားအ Unicode ကလည်းအဲဒါ Unicode နဲ့ဟောကျွန်တော်တို့ပြထားတယ်ဇော်ကြီးနဲ့ပြထားတယ်ဆိုသူတည်ထားရှင်းပြလို့အဆင်ပြေတယ်ကိုဒါတချို့မြန်မာတော်တော်များများလည်းတည်ကြတယ် Unicode နဲ့ဇော်ကြီးလည်းအခုက ID ဖြစ်ဆိုတော့လေပေါ်များလေးတည်ကြတယ်ဒါ Unicode နဲ့တင်လာတယ်ဒါဆိုကြီးနဲ့တင်လာတယ်တကယ်လို့ပြန်လာခဲ့လို့မတည်ဘူးဆိုလဲကျွန်တော်တို့ကအခု Unicode သုံးပါလားဆိုကြီးသုံးပါလားဆိုကြီးသုံးမယ်ဆိုရင်တော့ဆိုကြီးပြန်ရောက်ပေးလိုက်မယ် Unicode သုံးရင်တော့ Unicode ပြန်ရောက်ပေးလိုက်မယ်ဒီ Unicode သုံးမယ်ဆိုရင်တော့အဆင်ပြေတယ်ဒါပေမဲ့အကုန်လုံးသုံးမှာပဲအဆင်ပြေမှာပေါ့ဒါပေမဲ့သူ့ကိုတရားရှင်းပြရမှာပေါ့ဒါပေမဲ့တိတ်အကုန်လုံးပြောင်းမယ်ဆိုရင်တော့အဆင်ပြေတာပေါ့ Unicode ကတော့ဆိုကြီးကတော့လက်ရှိကအစားထိုးတာပေါ့ဆိုတော့ Unicode မရှိတဲ့အချိန်ကြီးပေါ့
မြန်မာနိုင်ငံသားအများစုအသုံးပြုတဲ့ Facebook ပေါ်မှာစာရေးရင်တော့စော်ဂျီနဲ့ Unicode နှစ်ခုလုံးကိုအပြန်အလှန်မြင်နိုင်အောင်လုပ်ပေးထားတာကြောင့်ပြည်သူတွေအနေနဲ့တချို့စာတွေဟာ Unicode နဲ့ရေးထားတာကိုသတိထားမိမှာမဟုတ်သလိုတချို့ Facebook စာမျက်နှာတွေကလည်းနှစ်မျိုးလုံးနဲ့ဖော်ပြနေကြပါတယ်။သတင်းဌာနတွေဖုန်း Operator တွေအနေနဲ့ Unicode ပြောင်းလဲလိုက်တဲ့အချိန်ကျရင်တော့စမတ်ဖုန်းအသုံးပြုတဲ့တာမန်ပြည်သူအများစုဟာတချို့စာတွေကိုဖတ်မရတော့တာတွေဖြစ်လာနိုင်ပါတယ်။အဝေးတင်ကျောင်းသားတူဖြစ်တဲ့ကိုရဲကတော့ Unicode ပြောင်းလဲသင့်ပြီဆိုတာသိပေမဲ့ keyboard ကိုပါပြောင်းသုံးရမှာဖြစ်တာကြောင့်လွန်လွန်ဆယ်တော့မပြောင်းသေးဘူးလို့ပြောပါတယ
်။ဖုန်းကတော့ Unicode ကအဆင်ပြေတယ်။အဲ့ကျွန်တော်ဆော်ကြည့်ပဲတော့။ဆော်ကြည့်ကြတော့ကျွန်တော် keyboard တွေက Unicode သုံးမယ်ဆိုလို့ရှိရင်ညကျွန်တော် keyboard တွေပါထောင်းနေအောင်မယ်။ဟာဟိုမှာ keyboard အစ်စ်စ်တွေထောင်းနေအောင်။အခုကျွန်တော်ဆိုလို့ရှိရင်ပကံ keyboard ပဲတော့ကျွန်တော်ပကံ keyboard လက်ကော်ရိုက်တယ်။ဒါပေမဲ့ update မထွက်သေးတဲ့အတွက်ကျွန်တော်သုံးရတယ်ဗျာ။ဆော်ကြည့်ကတော့ Google Translate မှာနည်းနည်းဖြစ်တယ်ဒါကချန်စင်းလာရောကျွန်တော်တို့ Unicode ပဲတော့ ਆ လीအဲ Unicode Unicode ကကြောက်တော့ကျွန်တော်သဘောကျတော့ Unicode မှာဆိုလို့ရှိရင်ကျွန်တော် white time နေရအစားရလာမယ်လို့ပြောရတယ်ဗျအဲအဲ့တခုတော့ကောင်းလာပါတယ်အဲကျွန်တော်ပြောမယ်ဆိုရင်ကျွန်တော်ဇော်ကြီးကြောက်တော့ white time နေရ white time နေရအတွက်ကျွန်တော်နိုင်ငံတကာမှာဆိုလို့ရှိရင်ကျွန်တော်ဒီဇော်ကြီးကတော့သုံးဝင်တူမျိုးဖြစ်နေအခုကြောက် Unicode လို့ပြောင်းသွားပြီဆိုတော့ကျွန်တော်သုံးဝင်တယ်လို့ထင်တယ်ဗျနိုင်ငံတကာနဲ့အဲ့လိုဖြစ်သွားမယ်ကီးဘုတ်တွေကဟုတ် Google keyboard တွေပါဆိုလို့ရှိရင်ကျွန်တော်မှာပါစီပြောင်းဘိုက်တိုင်းပဲ
ရှိရ။ကျူတွေအနေနဲ့ Unicode ပြောင်းလဲဖို့အတွက်အခက်အခဲတွေရှိရင်လည်းမြန်မာ Unicode area Facebook group တွေမှာဝင်ရောက်မေးမြန်းလို့ရတယ်လို့လည်းသိရပါဗျ
။ကျွန်တော်ထူးဆက်ပါ။မြန်မာသတင်း agency ကလည်း VOA ကိုပေးပို့လိုက်တာပါ။
ယူနီကုတ်စနစ်အပြောင်းလဲတွေကြောင့်မြမတခွင်အစီအစဉ်ကိုတော့မြမခသတင်းအေဂျင်စီကကိုထုဆက်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကနေခုထုတ်လွှင့်ပေးနေတဲ့သတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်းရဲ့တယ်လီဖုန်းနံပါတ် 1239-232-9994 ကိုဆက်သွယ်နိုင်တယ်လို့ VOE ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုလည်းပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်အနေနဲ့ဆက်သွယ်ကြဖို့ထမံဖိတ်ခေါ်ပါရသည်။ဖိတ်ကြပါရသည်ရှင် VOE မြန်မာပိုင်းရဲ့စနေညချမ်း VOE မြန်မာပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းလိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောရရှင်များရှင်2019ခုနှစ်စက်တင်ဘာလ21ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒဲရီလေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်အောင်နဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်။စနေညဒဲရီလေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာစနေနေ့ညတရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကကြိုဆိုပါရစေဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီတက်မရကကွယ်ရေးဦးစီးကျုပ်ပူဇော်မှုကြီးမင်းအောင်လိုင်ဟာဒီဘာသာရေးဆန်ရအဖွဲ့အစည်းတွေကိုအလှူဒန်းနေဖြူခဲ့တာနဲ့ပတ်သက်ပြီးတော့ပါနောက်ဒီခရစ်ယာန်ဟိန္ဒူဘုရားကျောင်းတွေအပြင်မွတ်စလင်တွေရဲ့ဗလီတွေကုသပြုဆေးရုံတွေကိုလည်းပူဇော်မှုကြီးဟာတွားပြီးတော့လှူဒန်းခဲ့ပါတယ်ဒီကိစ္စကတော့အတော်ထူးကြတယ်လို့ပြောရမှာပါဒီစီစမားပင်တိုင်ဆွေးနွေးမဲ့သူတွေကတော့အစ္စလမ်ဓမ္မဗိမာန်ဦးဆောင်စော်အော်ယင်မူဆရာဦးအေလွင်ပါဆရာဦးအေလွင်ဟာဘာသာပေါင်းစုံချစ်ကြည်ဆောင်ရွက်နေတဲ့ငြိမ်းချမ်းမေတ္တာအဖွဲ့ဝင်လည်းဖြစ်ပါတယ်နောက်တစ်ဦးကတော့လူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့ကကိုသက်ဆွေဝင်းပါတခြားပါဝင်ဆွေးနွေးကြမဲ့သူတွေလည်းရှိပါတယ်ခင်ဗျာအခုတော့ဒီဆရာဦးအေလွင်ကိုစပြီးတော့မေးချင်ပါတယ်ဆရာဦးအေလွင်ခင်ဗျာဒီဗိုလ်ချုပ်မှူးကြီးကဒီလာပြီးတော့ပေါ့လေလှူဒန်းတဲ့အချိန်မှာသူအနေနဲ့ဘာတွေပြောပါလဲခင်ဗျာ
သူအနေနဲ့ကတော့မြန်မာနိုင်ငံမှာဘာသာပေါင်းစုံရှိတယ်ဆိုတာကိုအသိအမှတ်ပြုပါလေဗုဒ္ဓဘာသာလူများစုကိုးကွယ်တဲ့ဘာသာဖြစ်ပေမဲ့တခြားသောဘာသာကြီးများရှိတယ်ဆိုတာကိုသူအသိအမှတ်ပြုတယ်နောက်တစ်ခါသူနိုင်ငံသားနဲ့တိုင်းရင်းသားကိုသူတော်တော်လေးရှင်းပါလေတိုင်းရင်းသားဆိုတာကဘေးနိုင်ငံတွေမှာလည်းရှိနိုင်တယ်မိမိနိုင်ငံကတိုင်းရင်းသားတွေကဘေးနိုင်ငံကလူတွေနဲ့လူမျိုးချင်းတူမယ်အမျိုးချင်းတူချင်းတော့တူမယ်သို့တော့ဘေးနိုင်ငံကလူများစီတိုင်းရင်းသားဖြစ်ခြင်းမှတော့လေမြန်မာနိုင်ငံသားများမဟုတ်ဘူးအဲ့တော့နိုင်ငံသားဖြစ်ဖို့အရေးကြီးတယ်နိုင်ငံကိုချစ်ဖို့အရေးကြီးတယ်အဲ့တော့နိုင်ငံကိုချစ်ခဲ့ကြတဲ့မြန်မာမွတ်စလင်ကြီးများရှိတယ်ဆိုတာကိုသူအတိအမှတ်ပြုပြီးတော့ပြောသွားပါလိမ့်မယ်
ဟုတ်ကဲ့ပါခင်ဗျာဟိုဆိုတော့ဒီဆရာဝီလွင်ဗိုလ်ချုပ်မှူးကြီးကဇဘာရှားဂူဘိမန်နောက်ဒီကုသိုလ်ပြဆေးရုံတွေကိုလည်းဟိုလာရောက်ပြီးတော့လှူရတယ်လို့သိရပါတယ်အဓိကဟိုဘာဒီမြန်ထောက်ပံ့လှူရမ်းသွားပါလဲခင်ဗျာ
အဲကျွန်တော်တို့ပလီကိုတော့သူကစံမတော်မိသားစုကိုသာသိန်း30လှူပါတယ်ပြင်ပအလှူရှင်များကသိန်း30လှူပါတယ်နောက်စားပွဲတောက်ပွဲအချို့အလဲငယ်ကိုလည်းလှူသွားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆိုတော့ဟိုဒီဘက်ခင်မှာဆိုလို့ရှိရင်လေဒီကာကွယ်ဦးစီးချုပ်ဟာဟိုအခုလိုမျိုးဟိုလာရောက်လှူဒန်းတာဒါပထမဆုံးအချိန်မှလား
ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ဒီတစ်ခါတော့ကျွန်တော်ကိုသက်ဆွေဝင်းကိုမေးချင်ပါတယ်ကိုသက်ဆွေဝင်းကတော့ဒီမွတ်စလင်တွေရဲ့ဆူတောင်းပွဲကာလမှာပေါ့လေဒါဟိုသူတိတ်မကြခင်တော့ပါဆိုတော့အဲ့လိုအချိန်ဒီမှာလာပြီးတော့ဒီလူစုလူဝေးနဲ့လာပြီးတော့နောက်ဆက်ပေးတဲ့အချိန်မှာဆိုလို့ရှိရင်လည်းဒါပန်းစည်းပေးတာတွေဘာတွေလုပ်ပြီးတော့ဘာသာတရားအချင်းချင်းကြားမှာသင်ရဖို့အတွက်ဆောင်ရွက်ခဲ့သူပါဆိုတော့ဟိုတကယ်တော့ပေါ့ဒီဘာသာလူမျိုးမခွဲခြားဘဲနဲ့လိုအပ်မှုကြောင့်ထောက်ပံ့တာပဲဖြစ်ဖြစ်မေတ္တာတရားကိုခြေခံပြီးတော့လူဒန်းတာပဲဖြစ်ဖြစ်ဒါမုံမြတ်တဲ့လို့ရပါဆိုတော့ဗိုလ်ချုပ်မှူးကြီးရဲ့အခုလိုလူဒန်းနဲ့ပတ်သက်ပြီးတော့ကိုသက်ဆွေဝင်းအမြင်ကိုပြပြပေးပါလား
ဟုတ်ကဲ့ဒီကျွန်တော်တို့ဒီအဲ့ဒီအုပ်ကြီးမှာလည်းကြာတဲ့နေတာပေါ့ဒီဒီမှာလည်းရမှာဒီဘာသာစုံဒီရှိကြတယ်ဆိုရင်အဲ့ဒီငကူးကလေးဘာသာလို့ဟာပြောပါဘာသာငကူးကလေးဘာသာလို့ဟာပြောတော့မှအထီအုပ်ကြီးကအထူးမှတ်ယူထားပြရမျိုးရှိတယ်ပေါ့ဒီတော့တခြားဘာသာကြီးတွေရှိတယ်ပေါ့အဲ့ဒါကိုဒီကျွန်တော်တို့ဒီတိုင်းပြည်ရဲ့ဒီတပတ်စဉ်အကြဟိုဟာရှာရူးထဲမှာတခုပါတဲ့ဒီဟိုဟာတက်မရကကိုလူဖီမုံချုပ်အနေနဲ့ရှာပြီးတော့ဒါကိုပြီးတဲ့ကိစ္စတော့ဒါဟိုဟာအကြည့်တော့ဆောင်တဲ့လက္ခဏာတခုတွေတော့ကျွန်တော်နေတော့မြင်ပါတယ်ပေါ့နော်တို့တော့ဘာကြောင့်မလို့ လာလို့ရဆိုတဲ့ကိစ္စကတော့ကျွန်တော်အနေနဲ့ဒီဟိုကွန်ဆန်ရှိတယ်ပေါ့နော်ဒါပပကြောင့်မဲ့လို့ပါဒါကတော့ကောင်းတဲ့ကိစ္စတစ်ခုပါဒါအရှိေပြီးကြတယ်ပြီးတော့ဒီပါပါတရားဘောင်းကုန်ထဲမှာကျွန်တော်လာပြီးတော့ဒီချစ်ချစ်ခင်ဖြစ်အောင်လို့ဒီဟိုဇာတိလုပ်တဲ့ကိစ္စကတော့အများကြီးကောင်းပါတယ်ပြီးတော့ဒီသူ့ရဲ့ပုံရိပ်ကိုလည်းဆွေးထားပြီးသားဖြစ်တယ်ဒီကျွန်တော်အနေနဲ့မြင်တယ်တော်လို့ဆိုတော့တောက်လျှောက်ကဒီအမျိုးသားရေးသမားဆိုတဲ့သူတွေမဘာသားတွေကဒီတက်မြောက်ကူရီဦးကြီးကိုဒီအမျိုးသားကြီးခေါင်းဆောင်ကြီးတယောက်နဲ့ပုံပေါ်တယ်ပြီးတော့သူတို့ရေလုံနေကြတဲ့ဒီမိုဆယ်ဆက်ကြီးတွေသူတို့ကဆက်ကြီးကံပေးပြီးဒီလိုဟာဒီမှာတောက်လျှောက်ကဒီတက်မြောက်ကူရီဦးကြီးမျိုးကိုအရှိဘောကနေပြီးတော့တင်လာလို့ဒီဟောသူ့ပုံနေကံပြီးတော့လောက်ကသူတွေ့ခဲ့တယ်ပြီးတော့ဒီ energy ဖိုးရောက်ဆက်ကြီးနဲ့နေရာမှာလေဒီဒီပုံစံမျိုးမျိုးနဲ့ပုံနေကတင်လို့ကသူတွေ့ခဲ့ရပြီးလေရှိတယ်အဲ့တော့အခုနေကကြတော့ဒါကဟိုဟာဟိုဟာအမျိုးသားကြီးသမားတွေပုံပေါ်ထားခဲ့တဲ့ဒီဥပဒေမျိုးမျိုးနဲ့ကဒီဟိုဟာအမျိုးသားကြီးသမားတွေရဲ့ခေါင်းဆောင်ပါဆိုရဲဟာမျိုးမဟုတ်တဲ့ပုံစံမျိုးတစ်ခုဟိုသူပြန်ပြီးတော့ချိန်ညင်နေပေါ့နော်အဲ့လို narrative တစ်ခုအတိတ်ပေါ်နေတဲ့ချိန်ညင်နေဆိုရပြီးကျွန်တော်နေတော့မြင်ရတယ်ဟိုအဲ့လိုဟာမျိုးတစ်ခုတွေ့ရတယ်ပေါ့ဒါကောင်းချက်ကောင်းတဲ့ဘက်ကကြည့်နေဆိုလို့ရှိရင်တော့ဒါဒီမဘာသာအပါအဝင်ဒီအမျိုးသားကြီးအင်အားစုတွေအတွက်ကိုဒါဟိုဟာဟိုဟာ immigrant ကြီးလာတဲ့ဒီဟိုအပြောင်းအလဲတစ်ခုဖြစ်သွားခဲ့တယ်လို့ကျွန်တော်နေနေမြင်တယ်။ဘာလို့လဲဆိုတော့ဒီမဘာသာကတူတလုံးဒီအမြဲတမ်းပေါ်တော့ဒီနှစ်ပေါင်းများစွာပုံပေါ်လာခဲ့တဲ့တက်မတော်ဟာမျိုးသားကြီးကိုကာဝယ်ဆောင်ရှောက်ပြီးလားဗုဒ္ဓဘာသာကိုကာဝယ်ဆောင်ရှောက်ပြီးလားဘာသာလူမျိုးကိုကာဝယ်ဆောင်ရှောက်ပြီးလားဆိုရဲဒီပုံစံကို narrative ကိုဒီဟိုကာဝယ်မျိုးသားမျိုးကနေပြောတာတို့ပလီတစ်ခုရဲ့ပလီရေမဟုတ်ဘူးပေါ့နော်ချက်ချောင်းတွေဟာမျိုးရှင်သူချောင်းတွေဟာမျိုးဓာမျိုးတွေတွားခြင်းအချင်းဒါမဟုတ်ဘူးငါတို့ကဒီမတူပွဲကြတဲ့လူဖွဲ့စီတခုဖြစ်တယ်ဆိုတာမျိုးကိုပြလိုက်ခြင်းအဖြစ်ဒီလူသားတွေမှာဒီပုံဖော်ခဲ့တဲ့ဟာတခုကပြည့်ပြည့်သွားတယ်လို့ကျွန်တော်နေတော့မြင်တယ်
ဟုတ်ကဲ့ဟုတ်ကဲ့ကုသဆွေဝင်ဆိုတော့ဟိုနောက်တစ်ခုကလေ
ကျွန်တော်ကွန်ဆန်ချိတဲ့တခုကတော့ဒီလူတွေပတ်စံတွေကဘယ်ရနေရတဲ့ပတ်စံတွေဆိုတာမျိုးပေါ့ဒီဆရာဦးကြီးကပြောသွားတယ်ဒီတိန်သုံးဆယ်ကတော့ဒီတက်မြောက်ကဘုံတော့တက်မြောက်သားကြီးကိုစားရှိတယ်နောက်ထပ်အင်းတော့အပြားစုရောတက်မဲ့သားကိုစားစုရတာမျိုးကဘယ်လိုပုံစံမျိုးနဲ့လက်ချက်တွေဖြစ်ထားတဲ့ပုံစံလေးဆိုတာမျိုးတစ်ခုကတော့ကျွန်တော်အနေနဲ့သိဖို့ရန်ဒီကိုခုဒီကကြံပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကလေဒါအခုလိုမျိုးဒါထလူဟိုအထူးသဖြင့်ပေါ့လေအခုလိုမျိုးဒီဗိုလ်ချုပ်မှုကြီးအနေနဲ့ဒီ Christian Church Town တွေကိုလည်းတွားတယ်ဟိန္ဒူဘုရားကျောင်းတွေကိုလည်းတွားတယ်ဒီ Muslim Valley တွေဒီဘာသာရေးဆိုင်ရာအဆောက်အဦတွေကိုတွားတဲ့ဟာကအဓိကတော့ဒီဘာသာအချင်းချင်းကြားလူမျိုးအချင်းချင်းကြားစီးလုံးဖို့ဆိုပြီးတော့ဟိုရည်ရွယ်ပြီးတော့လုပ်တယ်ဆိုပြီးတော့ဟိုပြောပါတယ်ဆရာဦးလင်းကလည်းခုနအဲ့လိုသဘောမျိုးပြောတော့ပါတယ်ဆိုတော့ဟိုအခုလိုအချိန်မှာဒီဟိုစီးလုံးမှုလိုအပ်တယ်ဘာကြောင့်စီးလုံးမှုကအခုလိုအချိန်မှာအထူးသဖြင့်ပို့ပြီးတော့လိုအပ်တယ်လို့ယူဆပြီးတော့လုပ်တယ်လို့ထင်ပါလဲ
ကျွန်တော်အနေနဲ့ကတော့ဒီဟာတကယ်ဆက်ကြနေဒီချင်းတို့ဒါစီးလုံးမှုလိုအပ်တယ်လို့မြင်တယ်လို့ကျွန်တော်အနေနဲ့မယူဆဘူးကျွန်တော်ပါစတဲ့အနေနဲ့ကတော့ဒါကအကအကွယ်တစ်ခုအနေနဲ့ဒီတဘက်ကလည်းတုံးနေစရာတခုလို့နေနဲ့ကျွန်တော်နေယူဆရတယ်။သို့တော့ဒီအရှင်ကိုတော့ကျွန်တော်နေနဲ့မကောင်းလို့ကျွန်တော်မပြောဘူး။ဒါကောင်းတဲ့အရှင်တခုကောင်းတဲ့လုံဆောင်ချက်တခုသို့တော့ဒီအတွက်ကိုလုပ်တဲ့ကြီးရွယ်ချက်ကဒါကိုဟိုကျွန်တော်ဟိုပါဘောနော်ဒီဒါမလျှောက်သွားပြီးတော့လျှောက်ပြီးတော့ဒီဘာသာရေးဆောက်အောင်ဒီဘာသာရေးကောင်းအောင်တွေ့ရကြီးရွယ်ချက်ရဲ့ကြီးရွယ်ချက်ကိုကျွန်တော်နေနဲ့တော့ဒါဟာဟိုဟာခုနပြောလိုမျိုးဒီရောနိုင်ငံရေးရွေးချယ်တွေပါလို့ကျွန်တော်နေတော့ချက်ရတယ်။အဲတော့အဲ့မှာနိုင်ငံရေးရွေးချယ်ဖွယ်ရတာလည်းဒီချိုးတွေက online မှာပြောနေကြတာရှိတယ်။ဒီကာကွယ်ရေးဥပဒေကဒီ2020ခုနှစ်ကောက်ဝဲတဲ့ပြည်မီဘာသာစုပြောနေကြတာဒီချိုးတွေရှိရှိကြဟိုတွေးကြတာလို့ရှိတယ်။ဒါပေမဲ့ကျွန်တော်နေနေရတော့ဒီနိုင်ငံတကာ PR ကိုကျွန်တော်နေကပို့ပြီးအောင်ဆက်တယ်။ဒီတက်မြောက်ဘက်ကနေပြီးတော့ဒီဟိုဒီမြန်မာအထူးသဖြင့် Muslim community ပေါ့ကျွန်တော်ဒီဗမာ Muslim race ကိုတန်လို့တွားပြလိုက်ချင်ဟာဒီဟာကတော့ဘာလို့ဒီမှာနေနေအသိမဲ့ပြူထားတဲ့ဘာသာရေးတွေဒီဟာတော့ဘာလို့ဒီမှာနေအသိမဲ့ပြူထားတဲ့ဒီဘာသာဝင်လူမျိုးတွေဆိုတာပုံမှန်မျိုးနဲ့တွားလိုက်ချင်ဟာကျွန်တော်တို့နိုင်ငံတကာကပုံဖော်နေတဲ့ဒီရိုဟင်ဂျာမွတ်စလင်တွေအတွက်ကိုဒါတိုင်းဟိုကိုကန့်လိုက်တဲ့ပုံစံမျိုးတစ်ခုနေမျိုးကျွန်တော်နေတော့မြင်တယ်အကယ်၍
ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်အခုလက်ရှိဒီ UN ဘက်ကအခြေအနေကိုကြည့်နေဆိုလို့ရှိရင်လည်း
ကိုတက်ဆွေဝင်ကျွန်တော်တို့နောက်ပိုင်းမှာကျွန်တော်တို့ထပ်ပြီးတော့
ကျုံရမျိုးလည်းရှိပါတယ
်အကျေဆွေးနွေးကြသေးတာပေါ့နော
်ဒီတက်ဘက်ကနေပြီးတော့ကန့်ပြီးတော့ဒါတို့ကမြန်မာပြည်မြန်မာမွတ်စလင်တွေဘက်ကဝင်လာလို့ကတော့ဟိုကမြန်မာမွတ်စလင်တွေကိုလက်ခံတယ်ရင်းကြွေရောဘာနိုင်ငံသားမျိုးတွေတရားမလက်ခံနိုင်ဘူးဆိုတဲ့ပုံစံမျိုးများလောက်တာလာလို့ကျွန်တော်နေတော့ဖိတ်ကြည့်လိုက်ရှိပါတယ
်ဟုတ်ကဲ့ဆရာဝေးလွင်ရောကိုသက်ဆိုဝင်ရောလေးလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်တို့အခုဆက်လက်ပြီးတော့ဟိုပါဝင်ဆွေးနွေးဖို့ဖုန်းခေါ်ထားတဲ့သူတွေကိုကျွန်တော်အလှည့်ပေးခြင်းပါတယ်ဆိုတော့ပထမဦးဆုံးကိုစမ်းမောင်ကိုကျွန်တော်တို့မေးခြင်းပါတယ်ကိုစမ်းမောင်ဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျာ
ုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဗမာပြည်မှာဆရာကြီးတွေဆက်ကရှိတဲ့ချိန်ကဆက်လာပြီးတော့ဟုတ်လားတွန်းတဲ့ကြီးကိုဥတည်ပြီးပဲရင်ယူခဲ့တာပါအဲ့ဒါပြည်နယ်တိုင်းတော်မဲ့ဟိုဘုချုပ်ကယူပါလို့ပြောတော့ဘုချုပ်ကပြောတဲ့ကျွန်တော်ဆရာကြီးတွေဆက်ကတော့မဲ့အဲ့ဒါအရေးမကြီးငါတို့လက်လိုက်ရဖို့အတွက်အရေးကြီးတယ်ဆိုပြီးတော့ဆရာကြီးတွေဆက်ကပြောပါတော့ခင်ဗျာနောက်ကျွန်တော်တို့ဒီအခုဒီလာရှုံးတို့အလားမေတီလာတို့တောင်းတို့မန်းလေးတို့ဖြစ်သွားတာဆိုတော့အိုင်ငယ်မြေဒီမှာလည်းရိုးရညာလည်းမရှိပါဘူးခင်ဗျာ။ဟိုဖြက်လို့ဖြက်စီလောက်ခံရတယ်။နောက်ကျွန်တော်မန်းလေးမှာဆိုနန်းနေပလီဆင်းနေစားကြကျွန်တော်တို့ဆိုရင်ကျွန်တော်တက်တာမှာကျွန်တော်တို့တွားတော့ဝစ်ပြုတ်ပြူပါတယ်။အဲ့မှာလည်းအဖြက်ခံရပါတယ်ခင်ဗျာ။နောက်ကျွန်တော်ပိတ်ထားထားတာတွေကျွန်တော်ပြန်လည်ဖိစီကြည့်ပါတယ်ခင်ဗျာ။နောက်ကျွန်တော်ဒီနေပါလာဟိုမျိုးရင်ကလည်းအကုန်တူးတက်နေပြီးအလားကျွန်တော်တို့ဒီဘူးထိုင်မှုတဲ့မြို့တည်မှာဆိုရင်ကျွန်တော်တိုင်းပြအဆောင်ကြီးမရှိပါဘူးခင်ဗျာအဲ့ဒါလေဟလားဆရာကြီးဦးလေးလည်းဟလားဘာသာပေါင်းဆောင်မှာဟလားတင်ပြပြီးတောင်းဆိုနိုင်ပါလေဆိုတော့ပြောပြချင်ပါတယ်ခင်ဗျာနောက်ဒီခုနပြောလို့ပေါ့ဒီနေဆက်ကြီးမှာတန်ဟလားကျွန်တော်ဒီဆန်းရှိတောင်းမဲဆိုရင်ဆန်းရှိတယ်ဆန်းကယူရီးယားဝင်မလာဘူးဟလားသူ့ဟလားယူရီးယားဆိုပြီးဆွဆွလို့လည်းမရဘူးဟလားကျွန်တော်ကင်းပြီးနေပဲမြောက်ယူဘက်မှာဆိုရင်ဟိုယူရီးယားကရင်မရှိဘူးဟာလာရိုဟင်ဂျာဘက်မှာဆိုရင်ဒီဘင်္ဂလားဒေ့ရှ်ဘက်မှာဆိုလည်းဒီပါဒီရခိုင်ပြည်နယ်မှာဆိုဟိုဘက်မှာလည်းဗမာရခိုင်လည်းရှိတယ်ဟာလာမွတ်စလင်ရခိုင်လည်း
ဟုတ်ကဲ့ကိုချမ်းမဟိုအတူချုပ်ပြောပြပါနော်ဒီ
ကိစ္စကိုငကိုရက်ကအဆက်ဆက်ပလီဟောင်းတွေလည်းရှိခဲ့တယ်ဟိုစစ်စစ်အဆက်ဆက်ကရှိခဲ့တယ်အခုကျမှမရှိဘူးရှိတယ်ပြောနေတယ်ဟာလာဘိုးချုပ်ကြီးနေတယ်ဒီလိုလာပေးကြလဲဟိုတော့အကာဝယ်လေးယူဒါမဲ့အမမအစ်နာတမိုင်းမှာရှိကြရဆိုတော့အများကြီးကျေးဇူးတင်ပါတယ်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးပါကိုဆမောင်ခင်ဗျာဆိုတော့အခုတခါကိုပြည့်စုံအလှည့်ပေးကြပါတယ်ခင်ဗျာကိုပြည့်စုံဝင်ရောက်ဆွေးနွေးပေးပ
ါဟုတ်ကဲ့ကိုအကားကြီးကြီးကအခုလိုဂျာဝလာတွေအထူးလိုက်လုပ်ပေးနေရတော့ကောင်းပါတယ်ဒါဟိုဘာလို့ဆိုတော့အစိုးရကလည်းပြိထားတဲ့ပလူတွေကိုပြန်လည်ဖွင့်ပြဖို့လုပ်နေတဲ့အခါကျတော့ဟိုဒီမျိုးသားဝါဒီတမားတွေကဆန္ဒမပြတော့ဘူးနော်ဟိုဒါကတော့ဟိုဖက်ရှင်ရင်းနဲ့ပြောရရင်ကျွန်တော်တို့ကားကြီးကြီးကစိတ်ရင်းအမှန်နဲ့လူပါကြီးလို့ပဲစုတောင်းတယ်ကျွန်တော်တို့တောင်းပြီးဒီလိုရကလားလို့ဗမာလို့တရုတ်လို့ဆိုပြီးတော့ဘယ်သူမှခွဲကြတာသိမရှိဘူးတွေးတော့နှိမ့်ဆောင်မှုရမရှိဘူးပေါ့နော်တိုင်းပြည်အရေးအဟုန်နဲ့စုမှုကကြုပ်ရဲ့သဘောထားပဲဟိုသဘောထားပေါ်မှာမူတည်တယ်ပေါ့နော်လက်ရှိအစိုးရကကျွန်တော်တို့ပြည်သူတွေကစနားတာပဲရှိတယ်ဘာကြောင့်လဲဆိုတော့ဒီဟာတွေကိုသူဟိုလောက်ဆောင်လို့မလွယ်ဘူးပေါ့နော်ဒီတရားဥပဒေတရားအမုန်းပွားဖို့တော့ဒီလက်ရှိဆိုရလုံးဖို့လည်းမရှိဘူးလောက်တာလည်းမတွေ့ဘူးဒါကျွန်တော်တန်တီတီတရားနေပြောတာပေါ့နော
်ဟုတ်ကဲ့ပါ
ဟိုဟုတ်ကာကြုပ်ခုလှူဒန်းနေရတာလေအဲဘာသာဘာသာဟိုအချစ်ကြည့်တော့ရှင်းလင်းနေတာဟိုတော့ပို့ပြီးတော့ကောင်းတာပေါ့နော
်ဟုတ်ကဲ့ကျေးဇူးပါကုပြည့်စုံ
ဘာသာရေးလူမျိုးရေးပြဿနာတွေကိုဟိုနေသွားမယ်လို့တော့ထင်ပါတယ်ဒါတက္ကနာပေါ့နော်ဒါပေမဲ့ယုတ်တရားဤထပြီးစုနေတာပဲကျွန်တော်တို့အံ့ဩမိတယ်ဒါပြည်သူတရားနေတေချာလေးလာကြီးကြီးတဲ့ခါကျတော့ကူလာမှာလေအရေးကြီးကတော့လုံးလေ2020ပြင်ဆင်ရလေယူမရတော့မှာမိန်းနှဖြစ်သွားရင်ကာကြုတ်ကြီးတို့ကအကာအကွယ်ရတော်တော်နေပါပြီလေ
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ရေးယူမဲ့အချိန်နဲ့ငွေကြေးယူရမဲ့အချိန်
ကိုပြည့်စုံကျေးဇူးပါခင်ဗျာဆိုတော့ဟိုအခုတခါကျွန်တော်ဆရာဦးလေးမေးချင်ပါတယ်ခင်ဗျာအခုဆိုလို့ရှိရင်ဒါဟိုမကြသေးခင်တော့ကဒီမန်လေးမှာရှိတဲ့ဒီပလီတွေကိုလည်းပို့ချုပ်မှုကြီးရသွားခဲ့တယ်နောက်တစ်ခုကကျွန်တော်တို့ဟိုဟိုတတင်းနေမှာတွေ့ရပါတယ်ဥမာမကွေးတိုင်းထဲမှာရှိတဲ့ပလီတချို့တွေပလီတချို့ဆိုရင်လည်းပဲဒါဆယ်စုနှစ်တင်းနဲ့ခြီးပြီးတော့ပိတ်ထားတယ်အခုခါမှပြန်ဖွင့်ပေးခဲ့တယ်ဆိုပြီးတော့ဒါကျွန်တော်တို့သိရတာပါတယ်ဆိုတော့အခုလိုမျိုးပေါ်လေဗိုလ်ချုပ်မှုကြီးလည်းပဲအခုလိုမျိုးဒီခရီးယန်ဟိန္ဒူအတိုင်းဝိုင်းပြင်အခုလိုမွတ်စလင်အတိုင်းဝိုင်းနဲ့လည်းလာရောက်ပြီးတော့ထိတွေ့တယ်အခုလိုမျိုးဒီပလီတွေကိုလည်းပဲဟိုပြန်ပြီးတော့ဟိုတချို့နေရာတွေမှာဆိုရင်ဖွင့်လာပြီးတယ်ဆိုတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ပေါ့လေဆရာအနေနဲ့ဟိုဗာမြန်ပြောချင်ပါလေခင်ဗျအ
ဲ့ကျွန်တော်မြင်လာတော့ဒီပလီဖွင့်တဲ့ကိစ္စတိုက်ရိုက်ကနိုင်ငံတော်အစိုးရနဲ့ပတ်သက်ပါလေဟိုတမတော်ဆိုတာတော့နိုင်ငံတော်အစိုးရရဲ့အောက်မှာလို့ဟို technology ဟို technically ရတော့ပြောလို့ရတာပေါ့နော်အဲ့တော့ကဒီအဝေးဦးစီးချုပ်ကပတိတွေကိုလာခြင်းအဖြစ်ပတိများသည်မလိုလားအပ်သောအမျိုးသားရေးအန်ဒီအမားရဲ့ဌာနချုပ်ဖြစ်တယ်လို့အလမဝါဒီများဆွဆွဲထားတဲ့ဆွဆွဲတဲ့ဟာသူတို့အာယူလို့မရတော့ဆိုတဲ့သဘောတော့ပဲရှိပါလေအဲ့တော့ပတိများဖွင့်ခြင်းကိုကျွန်တော်တို့ကနိုင်ငံတော်အစိုးရကိုကျွန်တော်တို့ကဟိုဒါအလေးနဲ့အတိမတ်ပြုရမယ်သဘောရှိပါလေကျွန်တော်မြင်တာကတော့ဖြစ်ရင်ဒီကျွန်တော်တို့မတူညီကြတဲ့အမြင်များကိုကျွန်တော်တို့ညှိနှိုင်းတဲ့အခါမှာ မတူညီကြသောအငြင်းများကိုဆွေးနွေးကြတဲ့အခါမှာကျွန်တော် conflict resolution လို့ခေါ်ပါတယ်ပဋိပက္ခများကိုအဖြေရှာတဲ့အခါမှာထိတွေ့မှုဆိုတာအင်မတန်အရေးကြီးပါတယ်အဲ့တော့ထိတွေ့ဆက်ဆံပြီးတော့အပြောင်းအလဲတစ်ခုကိုလုပ်ရပါတယ်အင်အားသုံးပြီးတော့နေတဲ့ငါဆင်းဆိုတဲ့အင်အားသုံးပြီးအပြုတ်တိုက်ရေးလမ်းစဉ်ဆိုတာနဲ့တွေးဆုံဆွေးနွေးပြီးတော့အပြောင်းအလဲတစ်ခုကိုလုပ်ဖို့ဆိုတာဟာဒါဟာကျွန်တော်တို့ evidence ကိုဟိုကဘာကိုစံပြအဖြစ်နဲ့ပြနိုင်တော့တဲ့ကိစ္စတစ်ခုပါအဲ့တော့ယနေ့လက်ရှိအစိုးရကလည်းပဲအမှုသားပြန်နေရင်ကြားစီရေးဆိုတာကိုသူတို့တော်တော်လေးအထိနာပြီးတော့ပါသူတို့လုပ်နေတာလေးရှိပါလေအဲ့တော့တိုင်းပြည်မှာတကယ်ပဲအများကတနည်းရွတ်တဲ့လူချင်းနဲ့တကယ်ဆက်မှန်သောဒီမိုကရေစီထုံးကားလာရေးအတွက်အပြောင်းအလဲတစ်ခုဟာအင်မတန်အရေးကြီးပါလေအဲ့ဒီမှာကျွန်တော်တို့ဒီအမှုသားရင်ကြားစီရေးဆိုတာလိုအပ်တယ်အဲ့ဒီခါကျတော့မတူညီကြတဲ့အငြင်းများကိုထိတွေ့ပြီးတော့ constructive engagement နဲ့လုပ်ဖို့လိုအပ်တယ်ဆိုတဲ့အချိန်ကာလမျိုးမှာအစ္စလာမ်ဒီမြန်မာဗုဒ္ဓဘာသာအမျိုးသားကြီးရဲ့အန်ဒီယံမဟုတ်ဘူးဆိုတာကိုနော်တမတော်ကနေပြီးတော့ပေါ်ပြလိုက်တယ်ပေါ်ပြလိုက်တဲ့အတွက်တမတော်ရဲ့အားကိုယူပြီးတော့ဒီအချက်အပေါက်လုပ်ဖို့လိုတဲ့လူတွေကတော့ဒီအချက်အပေါက်လုပ်ငန်းများအတွက်တော့တော်တော်လေးနှောင့်နှေးသွားပါလိမ့်မယ်ဒါပြည်တွင်းရေးကိစ္စပါဒီပါကိစ္စမှာတော့ဖြစ်ရင်အကြောင်းအမျိုးမျိုးတွေတော့ရှိမှာပေါ့ဗျာဒါတွေကတော့ကျွန်တော်တို့ကတော့ဟိုမရှိဘူးလို့တော့ကျွန်တော်တို့မပြောနိုင်ပါဘူးခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါဆိုတော့အခုတခါကျွန်တော်မောင်တော်ကကိုလာထွန်းရဲ့စာကိုဖတ်ပြခြင်းပါတယ်နိုင်ငံတကာနိုင်ငံမှာဘာသာပေါင်းစုံလူမျိုးပေါင်းစုံအေဂျင့်စွာရှင်တွဲနေထိုင်နိုင်ရေးအဲ့ဒီနိုင်ငံရဲ့ခေါင်းဆောင်ပိုင်းလူကြီးတွေရဲ့လှုပ်ဆောင်ချက်တွေနဲ့အများကြီးသက်ဆိုင်နေပါတယ်အဲ့ဒီတော့တက်မတော့ခေါင်းဆောင်တူကအခုလိုမျိုးကိုတိုင်ကိုကြောက်ကိုကြတော့ရောက်လှူဒန်းတာတွေဟာကောင်းတဲ့လက္ခဏာပါဒါပေမဲ့စေတနာတော့တတ်မှုလိုပါတယ်တက်မတော့ထောက်ခံနေသူတွေကလည်းသူတို့ထောက်ခံတဲ့အဖွဲ့အစည်းရဲ့ခေါင်းဆောင်ကအခုလိုမျိုးတော့ရောက်လှူဒန်းတော့တခြားဘာသာဝင်တွေအပေါ်မုန်းတိကြတွေရော့ကြလာပါမယ်တဲ့နောက်တစ်ခုကဒီအလားတူပေါ်လေးမြန်မာနိုင်ငံမှာလူထုရဲ့ယုံကြည်ထောက်ခံမှုကိုအများဆုံးရထားတဲ့ဒေါန်ဆန်းစုကြည်လည်းအခုလိုမျိုးတော့ရောက်တဲ့လို့ထင်ပါတယ်တဲ့ဒါမှသာဘာသာပေါင်းစုံချစ်ကြည်စွာရှင်တွဲနေထိုင်တာတွေကိုပို့ပြီးတော့အထောက်အကူဖြစ်စေမယ်လို့ယုံကြည်ပါတယ်ဆိုပြီးတော့ဒါကိုလာထွန်းရဲ့စာထဲမှာရေးသားထားပါတယ်ဆရာဝေးလူမြေကျင်ပါတယ်ခင်ဗျဆိုတော့ဒါတက်မရော်ခေါင်းဆောင်ကတော့အခုကစီလုံးမှုအတွက်ဆိုပြီးတော့အခုလိုအလှူဒန်းတွေလာပြီးတော့လှုပ်သွားတာပေါ့လေဒါကိုလာထွန်းစာထဲမှာလည်းပဲဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အခုလိုမျိုးလာရောက်ဟိုအဲ့လိုမျိုးပေါ့လေဟိုဘာသာမတူတဲ့ဘာသာတွေကြားထဲမှာလည်းအခုလိုမျိုးတွားရောက်ဝင်ရောက်ထိတွေ့ဖို့ဆိုတာမျိုးဟိုပြောထားတာရှိပါတယ်ဆိုတော့ဟိုဆရာဦးလေးလင်တို့ရဲ့ဟိုသဘောထားလေးလေးသိကြပါတယ်ခင်ဗျ။အ
ဲ့ဒီကိစ္စအဲ့ဒီ idea ကကျွန်တော်တို့မှန်ကန်သောလမ်းကြောင်းလို့ဖြစ်ပါလေ။ကျွန်တော်တို့ဘာသာသာသနာရဲ့သမိုင်းဝင်ဖြစ်ရတဲ့ပြောရရင်မဟာတမန်တော်မြတ်ကြီးလက်ရှိထင်ရှားရှိတဲ့အခါတော့ဟိုလောကအပေါ်မှာဒုတိယအမြတ်ဆုံးလို့ခေါ်တဲ့မဒီနာတမန်တော်မြတ်ရဲ့ဝတ်ကြောင်းတော်တဲ့ကိုခရိယံကိုယ်စားလှယ်အဖွဲ့တွေလာတယ်။တရားသဘောတွေဆွေးနွေးကြတာနာရဇန်အယက်ကခရိယံကြီးလာကြပါလေ။လာကြတဲ့အခါမှာဒီဝတ်ကြောင်းတော်အတွင်းမှာတရားဆွေးနွေးတယ်။ခရိယံများရဲ့ဝတ်ပြုခြင်းကိုရောက်တဲ့အခါမှာတမန်တော်မြတ်ကြီးဟာအဲ့ဒီခရိယံကိုယ်စားလှယ်များကိုလောကအပေါ်မှာဒုတိယအမြတ်ဆုံးလို့အစ္စလာမ်ဘာသာဝင်များလက်ခံထားတဲ့ပလီဝတ်ကြောင်းတော်အတွင်းမှာခရိယံလုံးရဲ့ထုံးတတိအတိုင်းဝတ်ပြုဖို့အတွက်ကိုတော်မှခွင့်ပြုပြီးတော့ဝတ်ကျူဖို့အတွက်ကိုလည်းစီစဉ်ပေးခဲ့ပါလေ။အဲ့တော့ကျွန်တော်အခုလာပြောခြင်းတဲ့စကားအတိုင်းပါပဲဒီကျွန်တော်တို့မတူညီကြတဲ့ဟာတွေကိုညှိနှိုင်းဆွေးနွေးကြခြင်း dialogue ဆိုတာအယူမတူတဲ့နှစ်ခုစကားပြောတာအယူတွေတူးနေပြီဘက်တစ်ခုတည်းပဲဆိုတာ monologue ဖြစ်သွားမယ်။ဒါကြောင့်မို့ကျွန်တော်တို့ဒီလိုမတူညီမှုများကိုကျွန်တော်တို့ရောနေအောင်လုပ်ပြီးတော့ကျွန်တော်တို့ရဲ့ CUE အင်အားကနေပြီးတော့အမှန်တရားတစ်ခုပေါ်ထုတ်ဖို့ဆိုလို့ရှိရင်ဒီဘယ်လိုပဲကွာကိုနဲ့ဟိုမတူလို့ငါရန်သူလို့သဘောမထားဘဲနဲ့ constructive engagement နဲ့ထိတွေ့ပြီးတော့ကျွန်တော်တို့ပြုလုပ်နေဆိုရင်ဒါကောင်းတော့အလားလာပါဒါကြောင့်မို့ကျွန်တော်ဒီ interview တိုင်းမှာကျွန်တော်ပြောပါတယ် a step in the right direction ဆိုတာမှန်ကန်သောလမ်းကြောင်းအတွက်ခြေတလမ်းဖြစ်ပါတယ်เนาะအဲ့ဒါကြောင့်မို့ဒါ ਉਹ တော့ကျွန်တော်တို့ကသတိတရားကြီးစွာဖြင့်ဆက်လက်ကြိုးစားနေရမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာဦးဝေလွင်ခွန်းရဆိုတော့အခုတခါကျွန်တော်ကိုငင်းချမ်းအောင်ကိုအလှည့်ပေးခြင်းပါတယ်ကိုငင်းချမ်းအောင်ဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျာ
အခုလည်းပြောတာလည်းကောင်းပါတယ်ခင်ဗျာဒီမှာဟိုသာသနာရေးဝန်ကြီးကသူလောက်ရမယ်အလုပ်မလုပ်ခွင့်နဲ့စစ်တပ်ကဘာဖြစ်လို့လုပ်သွားလဲဒါဝေးလွင်လို့ထောက်ပြတာကောင်းတယ်ကျွန်တော်သိချင်တာကတော့အခုကာကွယ်ရေးဦးစီးချုပ်လုပ်နေတဲ့ကိစ္စကဟိုခက်ခက်မုံပားရိုက်တဲ့အမှုမျိုးဖြစ်နေတယ်အစ္စလာမ်ဘာသာဝင်တွေကို
သက်သက်မှထပ်ပြီးအနိုင်ကျင့်လို့ဖြစ်တယ်။သူ့လောက်သူမလောက်ဖဲနဲ့လာပြီးတော့ဗျာဟိုဘယ်လိုပြောမလဲငါအာနာရှိတယ်ငါကလာလှူချင်းလှူမယ်မလှူချင်းမလှူဘူးမင်းတို့လာတွေ့ရင်တွေ့မတွေ့ရင်နေပေါ့ငါလှုပ်ချင်းလို့လှုပ်တဲ့အခါကျတော့အစ္စလမ်ညီညွတ်နေတဲ့အစ္စလမ်ဘာသာဝင်တွေကြားထဲမှာအခုကပြဿနာတွေဖြစ်လာတယ်ဒါဥရောပတို့ကပြီးတယ်ဒီဘယ်မဲ့သူကဘာသာရေးဆရာလားဒါမှမဟုတ်လို့ရှိရင်လိစရာဒါဟုတ်ပဲကြောက်လားတော်သူကြောက်လားမိကြောက်လဲတော့ကျွန်တော်မသိဘူး
ကိုငင်းကိုငင်းကြောင်အပြူသဘောနဲ့ကျွန်တော်တို့သူစကလုံးထင်းထင်းသေးသေးနဲ့ဆွေးနွေးပေးဖို့ကျွန်တော်တို့ပြောချင်ပါတယ
်ဟုတ်အဲ့တော့ကျွန်တော်ပြောတာဒီလိုမျိုးဖြစ်နေတဲ့ဟာကိုအမှန်တရားကိုပြောဖို့အရေးကြီးတယ်အဓိကကမြဝတိမင်းကြီးကိုအခုတရားဆွဲထားတာကမပြီးသေးဘူးတမတော်ကတရားဆွဲထားတယ်အောက်တိုဘာ1ရက်နေ့ဆိုလို့ရှိရင်ဒါအမိတ်လေးပါလိမ့်ချတော့
ကျွန်တော်တို့ဒီဓာတ်ရိုက်လေးလိုင်းဆွေးနွေးပွဲအစီအစဉ်နဲ့ပတ်သက်တဲ့အဓိကအကြောင်းအရာကိုပဲဆွေးနွေးစီလိုပါတယ်
။ဟုတ်ကဲ့အဲ့တော့ကျွန်တော်ပြောတာဒီစစ်တပ်လာတဲ့ဟိုကာကွယ်ရေးဦးတည်ချုပ်လာတဲ့ကိစ္စဒီကျွန်တော်အနေနဲ့ပြောလို့ရှိရင်ဖြေရဖို့ဟိုဘယ်လိုပြောဖြေရဖို့လာတဲ့ဟာကိုကျွန်တော်တို့ကကာကွယ်ပေးမလားမပေးဘူးလားဆိုတာပဲသိချင်ပါတယ်ခင်ဗျာ။ကျွန်တော်ဘာမှမပြောတော့ပါဘူး။
ဟုတ်ကဲ့ပါဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုညင်းချောင်းရေအာနောက်တစ်ခါကျွန်တော်အလှည့်ပေးချင်ပါတယ်ကိုခိုင်ဟင်းကိုအလှည့်ပေးချင်ပါတယ်ခင်ဗျာကိုခိုင်ဟင်းဝင်ရောက်ဆွေးနွေးပြပါခင်ဗျာ။
အဲ့ဒါကျွန်တော်ကျွန်တော်ပြောရတဲ့မွတ်စလင်ဘက်ကပြကျွန်တော်အနေနဲ့ဘုရားဘာသာအမြင်တရားအနေနဲ့ဆိုတဲ့ချုပ်ကြီးလုပ်တဲ့ပုံစံပါအကကွယ်နိုင်ငံကဖိအားအကကွယ်ကြီးလုံးအာကြီးတဲ့ပုံစံမျိုးပြနေတာပါတင်းတဲ့ဘာသာဝင်ရဲ့လူမရေးကိစ္စတွေမှာအထောက်ပံ့အလုံးပေးရတာလေခုလောက်ပြနေတဲ့ဘာသာရေးကိစ္စတွေပါသွားပြီသောပံပင်းနေဆိုတော့ဘာသာပေါင်းသူဘုရားရက်ကအကြီးကြီးပုံစံဖမ်းနေရလို့ရဟုတ
်ကဲ့
အဲ့ဒါကညလိုရတာတဲ့ဘူလုံးနေလို့ဒါဘာသာဝင်နေမခွဲကြဘူးကြခြင်းဒါလူမျိုးရေးလုပ်ငန်းတွေမှာအလူငွေထောက်ပံ့လို့ရတာခုကလည်းနည်းကျန်တဲ့ဘာသာဝင်နေဘာသာရေးအရာတွေမှာပါသူကအထောက်ပံ့ပေးလို့ဖြစ်နေရပါဘောနော
်ဟုတ်ကဲ့
အဲ
ဟုတ်ကဲ့ပါဟုတ်ကဲ့ကိုခိုင်းအ
ာသူရလောက်မှာပုံစံထက်သူကလက်ကျုံနေနဲ့လုံနေတာအဲမရတိုင်းတက်ပြနေလဲပုံစံမြင်နေပ
ါဟုတ်ကဲ့ကိုခိုင
်း
ကျေးဇူးပါဟုတ်ကဲ့ပါကိုခိုင်းကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်အခုတခါကိုသက်ဆွေဝင်းကိုပဲမေးချင်ပါတယ်ဆိုတော့ဟိုအခုလို့ပေါ်လေဘာသာပေါင်းစုံလူမျိုးပေါင်းစုံစီလုံးရေးအတွက်လှူဒန်းနေတဲ့တစ်ဖက်မှာလည်းပဲမွတ်စလင်တိုင်းဝိုင်းပေါ်မှာဟိုပြစ်မှတ်ထားလေးရှိတယ်ဒီမတရားအသင်းပေါ့လေဟိုမဘာတာကိုဟိုတုန်းကဆိုလို့ရှိရင်ဒါသူလွန်ခဲ့တဲ့ဟိုလာပိုင်းလောက်ကပဲငွေလူတာတွေရှိခဲ့ပါတယ်ဟိုတကယ်ပဲစီလုံးမှုကိုလိုချင်တယ်ဆိုလို့ရှိရင်အပြောနဲ့အလုပ်ဒီဟန်ချက်ညီဖို့ကလည်းဘလောက်အရေးကြီးဖို့လိုရလို့ထင်ပါလဲ
ကျွန်တော်တို့ဒီတကယ်ဟိုပြောရတဲ့အကြမ်းမို့လို့လက်လို့ရတဲ့အကြမ်းစီရီယာရှိနေမှုတို့ရယ်အဲဒီကျန်ကုန်မှာလေကကျွန်တော်လာပိုင်းလေးပဲကြာပြီးတယ်။ဘာဘကအခုငွေလူရဲကိစ္စမျိုးလေ။အဲတော့ဒီလီဗာတစ်ဖက်ဘုံတစ်ဖက်တာပေါ့။ဒီရဆိုကြတမ်မတော်ကဆိုရဲကိစ္စတွေမှာသူရဲ့တဘောတရားကိုဒီဘာသာရေးဒီနဲ့ပတ်သက်တဲ့တဘောတရားဒါတော့ကျွန်တော်ဒီမီဒီယာရဲ့ဘက်ကလုပ်ရမယ့်တာဝန်ရှိရလို့ထင်ပါရဲ့။ဒီတမ်မတော်ကိုကျွန်တော်ဒီကြောက်ဒီတရင်ချက်တဲ့ဒီမင်းနဲ့ကိစ္စမျိုးပေါ့နော်။အဲ့တော့ဒါတင်လာရှိနေတဲ့မှာဖြစ်ဖြစ်ဒါမျိုးရတူတဲ့အင်တာဗျူးတော့အဖြေရအောင်ချိန်ပြီးတော့ဒီပါဇာမှုတွေလို့ကြာလေသူတက်မတော်ရဲ့ဒီသဘောထားပေါ့နော်ဒီပါဇာကြီးဟိုသူမျိုးလူနေဖို့ဒီပုံမှာတက်မတော်ရဲ့သဘောထားပြည့်ရှိလေသူရင်းဒီမစတင်ပေါ်မှာလို့ပြောတာရှိတယ်ဒါလည်းကျွန်တော်ဦးနေနဲ့ဒီမင်းနဲ့ပါဇာလေးကြားပါလိမ့်မယ်အဲ့လိုမှမဟုတ်ဘဲကျွန်တော်ရောဒီအပြင်မှာလေ့ကျင့်သွားရတာဒီတော့မျိုးရောက်ခဲ့ဖို့ဆိုတာပါပဲဆိုတော့ခုကပြောပြလို့ဆရာကြီးလက်ရှိဆွေးနွေးကြတာမျိုးရှိပါတယ်ဖြစ်နေကြတဲ့အများကြီးရှိတယ်ဘယ်လိုများဖြစ်ရလိမ့်ရှိတယ်ပြည်ရာဒီပြည်ပေါ်မှာအကြောင်းလေးလို့ဟာမျိုးရှိတယ်တုံးတဲ့ချက်တွေကတုံးတဲ့ချက်တွေမျိုးဖြစ်ပါလိမ့်မယ်ဒါဆိုတကယ်လည်းဒီတက်မြဘက်ကရုပ်နေတာပြောကျွန်တော်တို့အရေးပေါ်အဖွဲ့ကြီးနေတယ်ကျွန်တော်တက်ချက်လို့ရှားကြည့်နေကြတော့ဟိုတတိထားပြီးတော့ပဲစောင့်ကြည့်နေရဆိုတဲ့အစ်မပဲရှိပါတယ်ရုံမို့ခက်ပါတယ်ဒါယုတ်ဒီအပြီးတောင်းနေကြတဲ့ဆွေးကိစ္စကိုမြှုပ်ခတ်ပါတယ်။ကျုပ်ရကမကောင်းတာမဟုတ်ပါဘူး။ကောင်းတယ်လို့ရပါ။ဒါပေမဲ့ကိုလို့ကျွန်တော်တို့ဒါမျိုးတွားပြီးတော့သူ့ရဲ့ဆွေးရဲပြကချင်းဆရာဟောကချင်းကဒီဆရာတို့ယူဆိုလို့ရှိရင်လည်းဒီခေတ်ဆရာတို့ယူဆိုလို့ရှိရင်လည်းတရားဆွေးရတာပြန်လှုပ်ပေးလိုက်ရင်ဆွေးရမှာလေ။ဒါကိုလို့ကောင်းတဲ့လို့ရဒီတောက်ဆောက်လုပ်နေပါပဲ။ဒါပေမဲ့အဲ့လိုရတူတို့ရတဲ့နောက်ခံအကြောင်းရင်းကိုကျွန်တော်မသိနိုင်ပါဘူး။ဒါက motive ကိုသိဖို့လိုပါလေ။ဟောဒီအရေးကိုကျွန်တော်အနေနဲ့ကတော့သတိကြီးကြီးထားပြီးတော့ဆက်ပြီးဆောင်ကြရမယ်လေဒါတခုဖြစ်တဲ့လူပဲတုံ့ပြန်လို့ရပါလိမ့်မယ်အဲ့တော့
ဟုတ်ကဲ့ကိုသက်ဆွေကျွန်တော်ဒီနေရာမှာတခုဖြတ်မေးချင်တာ
လေလို့ခုခုပါလိမ့်မယ
်ဟုတ်ကဲ့ဒီနေရာမှာကျွန်တော်တခုဖြတ်မေးချင်တာတကယ်လို့သာပေါ့လေဒါဟိုဘာအကြောင်းကြောင့်ပဲဖြစ်ဖြစ်ဘိုးချုပ်မှုကြီးအနေနဲ့အခုလိုမျိုးအလှူတန်းနေ
လုတ်တဲ့အခါမှာပေါ့လေတကယ်ကတော့ဘာအကြောင်းမဲ့ဖြစ်ဖြစ်ဒိုင်းမဲ့လည်းပဲအခုလိုပေါ့လက်ရှိအနေထားအတိုင်းမဲ့ပေါ့လေဆက်ပြီးတော့ဒါအစ်စ်အမှန်အခုလိုမျိုးဘာသာပေါင်းစုံညီညွတ်ရေးအတွက်ဟိုဆက်ပြီးတော့လုတ်သွားမယ်ဆိုလို့ရှိရင်ဒါဟာဟိုဘလောက်အတွက်အကျိုးဒီနိုင်ငံသားတွေဒီလူလူတွေဒီဘာသာမတူသူတွေကြားမှာဘလောက်ထိအောင်အကျိုးအမြတ်ရှိစေမှာပါလဲ
အကျိုးတော့ရှိပါလိမ့်မယ်ခုနဆရာဦးဦးလည်းပြောဆိုကျွန်တော်လည်းပြောလို့ပါပဲဒီဟာဒီဒီအဖုံးရောက်အချက်ပဲအဖြစ်ဒီ script ကိုဒါကိုအချက်ပဲအချက်ပဲအဖြစ်ဒီအတုံးချခံဖြစ်ကနေပြီးတော့ကျင်းပြပါလိမ့်မယ
်ဟုတ်ကဲ့
ဒီတဲ့ပုံမျိုးကိုကြည့်တော့ဒါကြီးကိုခေါင်းဆောင်ပုံမျိုးနဲ့တင်ပြီးတော့ဒီလုတ်ခဲ့တဲ့အဖုံးရောက်အချက်ပဲသူတို့လုံးဆုံးမြေအားရှိပါလေဒါကြောင့်မီဒီယာမှာလည်းတက်တူရင်းနေတော့အားရှိတာပြတာပါဟု
တ်ကဲ့
အဲ့တော့ဒီလိုကိစ္စမျိုးတွေသူ့လိုစန့်ကျင်လိုက်ရကြရတဲ့ကြောင့်မို့လို့ဒီအစိုးရအခြေဖက်ကမှဒီကဒါကုရကေရမျိုးရတဲ့ညီချင်းမျိုးရှိပါလေ
ဟုတ်ကဲ့နောက်ဆုံးမေးခွန်းမှာကျွန်တော်ဆရာဦးဝေလို့မေးချင်ပါတယ
်
ဆရာဦးဝေလို့ကျွန်တော်မေးချင်ပါတယ်ဆိုတော့ဟိုဘယ်နိုင်ငံမှာပဲဖြစ်ဖြစ်ပေါ့လေဒီဘာသာပေါင်းစုံချစ်ချည်လူမျိုးပေါင်းစုံချစ်ချည်ရအရေးကြီးတယ်ဆိုတော့အရေးကြီးရနောက်တစ်ခါဒီလက်ရှိအာဏာရအစိုးရပဲဖြစ်ဖြစ်နောက်ဒီရွေးကောက်ပွဲမှာပေါ့နောက်နေ့ရွေးကောက်ပွဲမှာအာဏာရမယ်အစိုးရအနေနဲ့ပဲဖြစ်ဖြစ်ဟိုအခုလိုမျိုးငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ဖို့နဲ့ပတ်သက်ပြီးတော့ဘာတွေဆောင်ရွက်ပေးဖို့မျှော်လင့်ထားပါလဲမင်းတို့ဝက်လောက်ဖြစ်ကြပြပါခင်ဗျအ
ဲကျွန်တော်တို့အရှိတရားတစ်ခုကိုလက်ခံဖို့လိုပါတယ်မြန်မာနိုင်ငံရဲ့အစဟာဘဟုလူအဖွဲ့အစည်းဖြစ်နေတာပါဒါကြောင့်မို့မတူကွဲပြားမှုဆိုတာမှားနေတာမဟုတ်ဘူးမတူကွဲပြားမှုဆိုတာအားလေပါအဲ့ဒီအားလေကိုအသုံးချတာဖို့ပဲလိုပါတယ်အဲ့ဒါကြောင့်မို့မတူကွဲပြားမှုဆိုတာကတွဲသွားဖို့ပါကွဲခြားမှုမဟုတ်ပါဘူးဆိုတာဒီကျွန်တော်ပြောချင်ပါတယ်အ
ကိုသက်ဆိုဝင်းရနောက်ဆုံးအနေနဲ့15စက္ကန့်လောက်ပြောပြပါခင်ဗျာ
ဒီလိုတဲ့ကိစ္စဒီဘယ်လိုဒီလူခွဲဖြစ်ကြတာတော့ဒီဟာမဖြစ်မနေဘူးအားပြရမယ့်ကိစ္စပါဒါမျိုးကိုလည်းဒီဒီလက်ရှိမှာဒီအဖွဲ့အဖွဲ့အနေနဲ့ဒါကိုဒီနာယူပြီးတော့ဒါကြောင့်မတူတဲ့ဘာသာတွေမတူတဲ့လူခွဲဖြစ်တွေကိုကျွန်တော်တို့ပေါင်းဖြည့်ပြီးနိုင်တဲ့အဖြစ်အပျက်မျိုးရပ်တော့ခွဲဖြစ်တွေပေါင်းပြီးရုံးတဲ့ပုံစံလေးနဲ့ဒါအခုလို့ဆိုတော့စက်မြောက်ကနေပြီးတော့လွတ်ပြသွားတာမျိုးရှိတယ်အဲတော့ကောင်းပြီရှိမကောင်းပြီရှိဒါတော့အင်မတန်ကောင်းတဲ့ဟိုပါဘောနော်ဟိုအချွေးတစ်ခုတော့အထင်မပြောင်းမရေးတစ်ခုပြီးတော့ကျွန်တော်လက်ခံရပါလိမ့်မယ်ဟု
တ်ကဲ့ပါခင်ဗျာကျွန်တော်တို့တိုက်ရိုက်လေးလမ်းအချိန်ရှေ့သွားပြီဖြစ်တဲ့အတွက်အစီအစဉ်ကိုဓမ္မရန်နာခွင့်ပြုပါခင်ဗျာပါဝင်ဆွေးနွေးပေးသူပေါင်းချီးစုထူးတင်ပါခင်ဗျာ
စနေရတဲ့ဒီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းကြီးညုတ်ကိုနန်းလောင်တလှည့်ပြောပြပေးပါအောင်ရှင်
ဆော်ရီအာရေဗျနိုင်ငံနဲ့အရာဆော်ပွားများပြည်ထောင်စု UAE တို့ကိုအမေရိကန်ကစစ်အင်အားနဲ့လေကြောင်းကာကွယ်ရေးစနစ်တွေထပ်ပြီးပေးပို့ဆီလုပ်သွားမယ်လို့ပင်တဂွန်စစ်တမ်းနာချုပ်ကတောက်ကြားနေမှာပြောပါတယ်။အီရန်ရဲ့လက်ချက်ဖြစ်တဲ့ဆိုပြီးအမေရိကန်ကပြောနေတဲ့ဆော်ရီရန်နာလုပ်ငန်းတွေပြီးခဲ့တဲ့တစ်ပတ်ကတက်ခတ်ခံခဲ့ရပြီးတဲ့နောက်ပင်တဂွန်ရဲ့ကြေညာချက်ထွက်ပေါ်လာတာပါ။အီရန်ကတော့အဲ့ဒီဆွဆွဲပြောဆိုချက်ကိုညှင်းဆို့ထားပါတယ်။အမေရိကန်ရဲ့ကြေညာချက်ထွက်ပေါ်လာပြီးနိုင်ပိုင်းအကြမှာပဲအီရန်တော်လန်ရဲ့အဆောင်တက်ရဲ့တမူကြီးကလည်းဘလို့အနေထားမျိုးကိုမဆိုတုံ့ပြန်မှုအစဉ်သင့်ပြင်ထားတယ်လို့သတိပေးလိုက်ပါတယ်။အီဂျစ်တမရ LCC ကိုစတင်တဲ့အနေနဲ့မြို့တော်ကိုင်ရိုအပါဝင်နိုင်ငံတော်ကတခြားမြို့တွေမှာလူရပေါင်းများစွာဒီကနေ့ဆန္ဒပြခဲ့ကြပါတယ်။အီဂျစ်အစိုးရရဲ့အဂတိလိုက်စားမှုတွေကိုဆန္ဒပြကန့်ကွက်ဖို့အင်တာနက်အွန်လိုင်းပေါ်ကနေလှုံ့ဆော်ခဲ့ပြီးတဲ့နောက်အခုလိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့မျက်မြင်သက်တွေကပြောပါရယ်။တမရ CC လက်အောက်မှာတိုက်ခိုက်နိုင်ငံရေးလုပ်သူတွေကိုအကြီးကျယ်နှိမ်နှင်းခဲ့ပြီးတဲ့နောက်အီဂျစ်နိုင်ငံမှာဆန္ဒပြပွဲတွေမရှိသလောက်ဖြစ်ပွားဖြစ်လာခဲ့တာပါ။ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်အစိုးရလက်ထက်မှာလူမှုရေးနဲ့စီးပွားရေးမငြိမ်းမှုတွေကြောင့်ဆိုပြီးအဝါရောင်အင်းညို့ဆန္ဒပြပွဲတွေပြန်ပြီးတော့ပေါ်ပေါက်လာအောင်လှုပ်ရှားနေကြတဲ့သူတွေကိုပြင်သစ်ရဲတွေကမျက်ရည်ပုံတုံးပြီးတော့ဒီကနေ့လူစုခွဲပါတယ်။အစိုးရစန့်ကျင်ဆန္ဒပြသူတွေလမ်းတွေပေါ်ချီတက်လာကြတဲ့အတွက်ပါရီမြို့တဝိုက်လုံးမှာလုံခြုံရေးတွေတိုးမြင့်ချထားတာပါ။ရှောင်းဇေလီဇေလမကြီးစိန့်လာဇရီမြေထားပူရယုံနဲ့မက်ဒလင်းပလာဇာမှာဆူယုံလှောက်ရှိလာတဲ့ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ပုံနဲ့တုံးပြီးတော့လူစုခွဲတာပါ။အဲ့ဒီနေရာတွေကတော့ရုံးမရက်တွေမှာဆန္ဒပြသူတွေကိုလက်ရောက်ခွင့်တမ်းမြစ်ထားတာလည်းဖြစ်ပါတယ
်စနေညအတွက်နောက်ဆုံးရသတင်းကြီးညုတ်ကိုနန်းလောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Nick Evanok ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြင့်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနေ့ပြန်မနေ့ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့် VOA အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24.50 52နဲ့လှိုင်းလက်မီတာ190ဒီကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.